Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရ2021ခုနှစ်ဒီဇင်ဘာလ12ရက်နေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေစပီးဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုကုအောင်လွင်ဦးနဲ့အတူတင်ပြပေးပါပါဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်ယူကရိန်းကိစ္စရုရှားဘက်ကတန်တပန်ရင်းနှီးတာနဲ့မပြေရှင်းမှုဆိုလို့ရှိရင်အမေရိကန်ရဲ့ G7 ရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့သတိပေးလိုက်တဲ့သတင်းအမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာအချိန်အခါမဟုတ်လေဆင်နှာမောင်းတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ90ကျော်လောက်သေဆုံးခဲ့တဲ့ဆိုတဲ့သတင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါပါခင်ဗျာ
။ကောင်းပါပြီရှင်။ဗြိတိန်မှာကျင်းပနေပြီဖြစ်တဲ့ကမ္ဘာအချမ်းသာဆုံးဒီမိုကရေစီနိုင်ငံကြီး9နိုင်ငံရဲ့ G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာမြန်မာအရေးလဲဆွေးနွေးဖို့ရှိနေပါတယ်
။ And we need to come together strongly to stand up to aggressors.
အနာရှင်အစိုးရစနစ်တွေကိုတိုက်ဖျက်ရေးညီညွတ်ချဖို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးက G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာစနေနေ့ကတိုက်တွန်းတာပါ။အာဆီယံဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေလည်းတက်ရောက်ဖို့ရှိနေပါတယ်။မကြာခင်မှာနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့ဆိုင်ကယ်စီးတာရမှာကြမ်းမာခွဲခြားကန့်သက်တမ်းမြင့်တဲ့ဒေသန္တရအမိန့်တွေအကြောင်းစူးစိတင်ပြထားတဲ့ဒုအသံစီစဉ်အပတ်စဉ်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကဘာကဏ္ဍတို့ကိုလည်းနားဆင်ကြရပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုအောင်လင်ဦးတို့တင်ပြပေးပါမယ်ရှင
်။ယူကရိန်းနဲ့ဇာမာစစ်ရင်အားပြင်းထန်ရာကနေပြီးတော့တင်းမာမှုတွေဖြစ်ပေါ်နေတာကိုဖြေလျှော့ပေးဖို့အမေရိကန်ကရုရှားနိုင်ငံကိုတောင်းဆိုလိုက်ပြီးတန်တမာရေးနည်းအရဖြစ်ရှင်းမှုပြတ်ကတ်ခဲ့မယ်ဆိုလို့ရှိရင်တော့အမေရိကန်ရဲ့မဟာမိတ်တွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့စနေနေ့မှာပဲသတိပေးလိုက်ပါတယ်။ရုရှားအနေနဲ့လက်ရှိသွားနေတဲ့လမ်းကြောင်းကိုပြောင်းလဲဖို့အချိန်ရှိသေးတယ်လို့လဲကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပရာဗြိတိန်နိုင်ငံလစ်ဗာပူးမြို့မှာအမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲရရှိသူကတင်ရောက်တွေကိုပြောဆိုလိုက်ပါတယ်။ရုရှားအနေနဲ့တန်တမာကြီးလမ်းကြောင်းနဲ့မဖြေရှင်းမှုဆိုရင်တော့ပြင်းထန်တဲ့အကျိုးဆက်တွေကြီးမားတဲ့ပေးဆပ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပြီးဒီလိုတုံ့ပြန်မှုကိုလည်းအမေရိကန်နဲ့မဟာမိတ်တွေတင်ကြီးတင်ညွတ်တဲ့ရှိနေကြောင်းပြောဆိုပါတယ်။ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့စနေနေ့ပထမနေ့ဆွေးနွေးပွဲမှာတော့ယူကရိန်းနဲ့ကြမှာရုရှားစစ်တပ်စင်အားအလုံးရင်းနဲ့ချိန်ချောက်မှုတွေတရုတ်နိုင်ငံကဒေတာရင်းဩဇာချက်တွေတင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ G7 အဖွဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဗြိတိန်နိုင်ငံကဂျာမနီနိုင်ငံကိုတာပြင်းတာဝန်လွှဲပြောင်းမပေးခင်နောက်ဆုံးအကြိမ်ဖြစ်ကျင်းပတဲ့လူကိုယ်တိုင်တွေ့ဆုံတဲ့အစည်းအဝေးကိုတော့အာဏာရှင်နိုင်ငံအနေနဲ့ရင်ဆိုင်ရမှာတညီတညွတ်တဲ့ရည်တည်ကြောင်းပြသဖို့ရည်ရွယ်ထားပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 အဖွဲ့ရဲ့ထိပ်တန်းတန်တပန်တွေဗြိတိန်နိုင်ငံလစ်ဗာပူးမြို့မှာစနေနေ့ကတွေ့ဆုံပြီးယူကရိန်းပေါ်ရုရှားကရန်လုလိုက်ရင်တင်းကြီးတင်းညွတ်တဲ့တုံ့ပြန်မဲ့သဘောထားတွေကိုပြောကြပါရယ်ရုရှားရဲ့မယုံမသားလုပ်ရက်တွေအပြင်တရုတ် UN စတဲ့နိုင်ငံတွေနဲ့ပတ်သက်လို့ဘုံရက်တီချက်ထွက်ပေါ်နိုင်ရေးအင်ရှင်ဗြိတိန်နိုင်ငံကကြိုးပမ်းနေတယ်လို့ဥရောပသံတမက EU ကလည်းအလားတူသဘောထားပြောဆိုထားတာ
ပါ We are into the terror modeto make Russia to understand that anything that could represent an attack from Ukraine
Ukraine ကိုတိုက်ခိုက်ရရောက်တဲ့လုံရမျိုးတွေလောက်လာမယ်ဆိုရင်တံမိုးကြီးကြီးပေးဆပ်ရမယ်ဆိုတာရုရှားအနေနဲ့သဘောပေါက်အောင်လုပ်ဖို့စိတ်ပိုင်းဖြတ်ထားပါတယ်လို့ EU နိုင်ငံခြားမူဝါဒရေးအကြီးအကဲ Joseph Borrell ပြောဆိုထားတာပါ Ukraine နဲ့ဆက်မှာရုရှားရဲ့စီးရီးလှုပ်ရှားမှုတွေဟာချိန်ချောက်မှုတရဖြစ်တာကြောင့် Ukraine ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအားပေးထောက်ခံကြောင်းတင်းညွတ်တဲ့ပြသတဲ့အနေနဲ့ G7 ဖွဲ့အနေနဲ့တွေ့ဆုံတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ယူကရိန်းနိုင်ငံနဲ့နယ်စပ်နီးရုရှားကတပ်ရင်းနဲ့လက်နက်တွေဖြစ်သိမ်းပြီးလှုပ်ရှားနေတာယူကရိန်းကိုကျူးကျော်ဖို့ဖြစ်စင်တဲ့လောက်ရဖြစ်စိုးရိမ်နေတဲ့အမေရိကန်နဲ့ NATO မဟာမိတ်တွေကတော့ယူကရိန်းကိုတိုက်ခိုက်လာမယ်ဆိုရင်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေနဲ့ရင်ဆိုင်ရမယ်လို့သတိပေးထားတာပါအင်ရှင်ဗြိတိန်နိုင်ငံကနိုင်ငံခြားရေးဝန်ကြီး Liz Truss နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken တို့ရဲ့တီးဆန့်တွေ့ဆုံမှုအတွင်းရုရှားကယူကရိန်းပေါ်ရန်လိုမဲ့လောက်ရတွေကိုတားဆီးနိုင်ရေးဆွေးနွေးခဲ့ကြတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့ဥရောပဆိုင်ရာထိပ်တန်းတန်တမာတူကိုရုရှားနဲ့ ယူကရိန်းကိုဆစ်လွတ်ဖို့ရှိနေကြောင်းစနေနေ့မှာပဲနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါရယ်ယူကရိန်းနဲ့ဇက်မှာရုရှားစစ်တပ်ကဆင်အားပြင်းထန်နေတဲ့ကိစ္စနဲ့ယူကရိန်းရဲ့အထောက်အကူတည်တတ်မှုအပေါ်အမေရိကန်ပြည်ထောင်စုကအလေးနက်ထားတဲ့ကိစ္စတွေကိုဆွေးနွေးဖို့ဥရောပဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးကာရင်ဒွန်ဖရီကိုဒီဇင်ဘာလ23ရက်နေ့ကနေ25ရက်နေ့အထိယူကရိန်းနဲ့ရုရှားကိုတွားရောက်မှာဖြစ်ကြောင်းထုတ်ပေါ်ပြောဆိုပါရယ်ရုရှားအစိုးရရဲ့အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးယူကရိန်းနဲ့ဇက်မှာဆင်အားတိုးမြင့်ချထားမှုအပေါ်ဆွေးနွေးမှာဖြစ်တယ်လို့ပဲယူကရိန်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ယူကရိန်းရဲ့အထောက်အကူအာဏာလွတ်လပ်ရေးနဲ့နယ်မြေပိုင်နဲ့တည်ရှိမှုတွေကိုအမေရိကန်ကအလေးနဲ့ထားကြောင်းကိုလည်းထပ်မံအတည်ပြုဆွေးနွေးမှာဖြစ်ပါရယ်ယူကရိန်းနဲ့ရုရှားအကြားကပဋိပက္ခချုပ်ငြင်းရေးအတွက်တန်တမာရေးနည်းလမ်းနဲ့ကြိုးပမ်းတဲ့အနေနဲ့ရုရှား၊ဂျာမနီပြင်သစ်ယူကရိန်းတို့ပါဝင်တဲ့2014ခုနှစ်ကနော်မန်ဒီဆွေးနွေးပွဲရဲ့ပံ့ပိုးကူညီမှုနဲ့ရုရှားနဲ့ယူကရိန်းကြားဆီရဆဲရေးသဘောတူညီချက်ဖြစ်တဲ့ Minsk သဘောတူညီချက်ကိုအကောင့်တက်ဖော်နိုင်ဖို့ဒုတိယနိုင်ငံသားရေးဝန်ကြီးကာရင်ဒွန်ဖရီကအဓိကကြိုးစားတော့မှာဖြစ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ခင်ဗျာ
UN နျူကလ িয়ার ရေးအော်စတြီးယားနိုင်ငံဗီယက်နာမြို့မှာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးမှုတွေပေါ်အလေးနဲ့သဘောထားတဲ့အကြောင်း UN သမ္မတအီဘရာဟင်ရိုက်စီကပြောဆိုလိုက်တဲ့အကြောင်းနိုင်ငံပိုင် IANA သတင်းဌာနကစနေနေ့မှာဖော်ပြပါတယ် UN နျူကလ িয়ার ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ကျင့်သုံးနိုင်မှုဗီယက်နာမြို့မှာအမေရိကန်နဲ့ UN ကြားတဆင့်ခံဆွေးနွေးမှုတွေကိုကြာသပတေးနေ့ကပြန်လည်စတင်နေတာပါအမေရိကန်နဲ့တိုက်ရိုက်ဆွေးနွေးဖို့ UN ကလက်မခံတာကြောင့်ပြင်သစ်ဗြိတိန်၊ဂျာမနီ၊ရုရှားနဲ့တရုတ်နိုင်ငံတို့ကတဆင့်ကြားခံဆွေးနွေးနေတာဖြစ်ပါတယ်။ဆွန်လာတဲ့နောက်ဆုံးဆွေးနွေးတဲ့ကိစ္စတွေကိုဆက်ဆွေးနွေးသွားဖို့ UN ဘက်ကလက်ခံထားတဲ့အကြောင်းဥရောပတာဝန်ရှိသူတူကိုကုကပီရိုက်တာသတင်းကဖော်ပြပေမဲ့ UN တာဝန်ရှိသူတွေဘက်ကတော့မမှန်ဘူးဆိုပြီးငြင်းဆန်ထားပါတယ်။သမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်မှာအမေရိကန်ကနှုတ်ထွက်ခဲ့တဲ့မူလသဘောတူညီချက်ထဲမှာတော့ UN နိုင်ငံကနျူကလ িয়ার လုပ်ငန်းတွေကိုအကန့်အသတ်နဲ့လုပ်ဖို့နဲ့အပြန်အလှန်အပြင်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးဖို့သဘောတူထားတာဖြစ်ပါတယ်။ဆွေးနွေးညီနိုင်ဘက်တွေထံပေးပို့ထားတဲ့ဆွေးပြေးချက်ဟာ UN အနေနဲ့အလေးနက်ထားတယ်ဆိုတာကိုပြသထားပြီးတစ်ဖက်ကလည်းပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးအလေးနက်ထားကြောင်းပြသမယ်ဆိုရင်တော့သဘောတူညီချက်အကောင့်ထဲဖော်နိုင်မှာဖြစ်တယ်ဆိုပြီးတော့လည်း UN သမ္မတရဲ့ပြောဆိုချက်ကိုနိုင်ငံပိုင်သတင်းမှာဖော်ပြခဲ့တာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါဦးမယ်အမေရိကန်အနောက်တောင်ပြည်နယ်တချို့မှာရာသီချိန်မဟုတ်ပဲလေဆင်နှမောင်းတွေဇက်တိုက်တိုက်ခတ်ခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။ Arkansas, Illinois, Kentucky, Missouri နဲ့ Tennessee အနည်းဆုံးပြည်နယ်၅ခုမှာတောက်ကြနေကလေဆင်နှမောင်းတိုက်ခတ်သွားခဲ့ပါတယ်
။ This has been the most devastating tornado event in our state's history.
ပြည်နယ်သမိုင်းမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်ခဲ့တဲ့လေဆင်နှမောင်းတိုက်ခတ်မှုပါလို့ Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Andy ဘက်ရှီယာကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလေဆင်နှမောင်းတံအဆိုးဆုံးခံခဲ့ရတဲ့ကန်တက်ကီပြည်နယ်မှာရှိတဲ့မေဖီမျိုးကအလုတ်သမား130လောက်အလုတ်လုတ်ကင်နေတဲ့ဖျောင်းနိုင်ဆဲအုံမှာလူ90ထက်မနည်းသေဆုံးသွားခဲ့ပြီးတော့သေဆုံးသူအရေအတွက်တိုးလာလိမ့်မယ်လို့ခန့်မှန်းထားကြောင်းကိုလည်းအုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်ပြည်နယ်အုပ်ချုပ်ရေးမှူးကတော့အရေးပေါ်အခြေအနေကြေညာလိုက်ပြီးတော့ပြည်နယ်အရန်တပ်ဖွဲ့နေတဲ့ရဲတွေကိုတာဝန်ပေးထားပါတယ်လေဆင်နှမောင်းတံခံခဲ့ရတဲ့တနက်စီပြည်နယ်မှာအနည်းဆုံး3ဦးထက်မနည်းသေဆုံးပြီးတော့ Illinois ပြည်နယ်မှာတော့2ဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ Missouri မှာတော့2ဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ Arkansas ပြည်နယ်မှာတော့2ဦးသေဆုံးပြီး5ဦးဒဏ်ရာခဲ့ကြကြောင်းဒေသဆိုင်ရာအာဏာပိုင်တွေကပြောဆိုထားပါတယ်။သမ္မတ Joe Biden ကတော့လေဆင်နှမောင်းတံတင်းတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အစိုးရကတင်ပြချက်တွေရသိရှိသားပြီးဖြစ်ကြောင်းနဲ့ကဲဒီရှာဖွေးနဲ့ကူညီပေးကိစ္စတွေကိုအစိုးရတာဝန်ရှိသူတွေနဲ့ပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းသူရဲ့ Twitter စာမျက်နှာမှာစနေနေ့ကဖော်ပြထားပါတယ်
။ပါကစ္စတန်နိုင်ငံအနောက်မြောက်ဖက်ဒေသမှာပိုလီယိုကျောတွေကာကွယ်ဆေးထိုးနှံပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုအဆောက်အအုံဖြစ်လိုက်ပါသွားတဲ့ရဲတပ်ဖွဲ့ဝင်တွေကိုစစ်သွေးကြွတွေတက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တဦးပြင်းထန်ထဏ်ရာကြောင့်အာဏာပိုင်တွေစနေနေ့ကပြောပါရယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ခိုင်ဘာပတ်တွန်ကွာပြည်နယ်ကဝေးလံခေါင်ပြတဲ့တန့်ချိုင်မှာတက်ခက်ခံရလို့လေပြည်နယ်ဆွေးရပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ် ပါကစ္စတန်နိုင်ငံကကလေး6တန်းခွဲကိုပိုလီယိုကာဝယ်ဆေးထိုးမဲ့9ရက်ကြာအစီအစဉ်အဖြစ်ကျန်းမာရေးဝန်ထမ်းတွေဆီထိုးဖို့သွားတိုက်ခိုက်ခံရတာပါမော်တော်ဆိုင်ကယ်စီးလာတဲ့တနတ်သမားတွေကလွန်ရွေးတဖို့တွေကိုပြစ်မှတ်ထားတိုက်ခိုက်တာကြောင့်ကျန်းမာရေးဝန်ထမ်းတွေကတော့အထိခိုက်မရှိကြဘူးလို့လည်းဒေသခံရဲတပ်ဖွဲ့ဝင်တွေနဲ့ကိုယ်တိုင်တွေ့ဆိုတွေကသတင်းတော်တွေကိုပြောပါတယ်ပါကစ္စတန်တာလီဘန်အဖွဲ့ဖြစ်တဲ့လူသီများရဲ့ TPP ဖွဲ့ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်နေကြေညာထားပါတယ်
လီဗျားနိုင်ငံမှာဒီဇင်ဘာလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်အရေးခံမဲ့သမရလောင်းကိုဇလဲစီရင်ကိုဥပဒေဆိုင်ရာပြဿနာတချို့ဖြေရှင်းပြီးမှသာထုတ်ပြန်သွားမယ်လို့လီဗျားရွေးကောက်ပွဲကော်မရှင်ကစနေနေ့မှာပြောဆိုလိုက်ပါတယ်ဒီရွေးကောက်ပွဲကိစ္စမှာပါဝင်ပတ်သက်နေတဲ့လီဗျားနဲ့နိုင်ငံတကာခေါင်းဆောင်အများစုကတော့ရွေးကောက်ပွဲကိုစီစဉ်ထားတဲ့ရက်မှာပြင်းပြောင်းအောင်ကျင်းပဖို့လူသိရှင်ကြားတိုက်တွန်းနေပေမဲ့နိုင်ငံရေးသမားတွေသုံးသပ်သူတွေနဲ့တန်တမာတွေကတော့ဒီလိုလှုပ်ဆောင်ဖို့အလွန်ခံခဲလိမ့်မယ်လို့ခံမှန်းပြောဆိုပါရယ်။နောက်နေ့တန်းကြမှုတွေဟာလီဗျားနိုင်ငံမှာကျဲကျဲပြန့်ပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလမ်းချော်သွားစေနိုင်တယ်လို့စီးမြင်ဥပဒေသားတွေဒါမှမဟုတ်ပါဝင်အရွေးခံမဲ့သမရလောင်းစီးရင်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသဘောတူညီချက်တွေမရှိဘဲဒီအငင်းပွားပွဲရွေးကောက်ပွဲကိုကျင်းပမယ်ဆိုရင်တော့တည်ငြိမ်မှုကိုထိခိုက်နိုင်တဲ့အလားအလာတွေရှိကြောင်းသုံးသပ်ပြောဆိုပါရယ်။
Omicron COVID ပိုးစစ်ကူးစက်တဲ့နိုင်ငံတွေထပ်တိုးလာနေချိန်မှာပဲယောဂပိုးစစ်ကိုကာဝယ်နိုင်မဲ့နီလန်းသစ်တွေနဲ့ပတ်သက်လို့သုတေသနလေ့လာချက်တွေလည်းထွက်ပေါ်လာနေပါတယ်။စနေနေ့မှာပဲပြည်ပကရောက်လာသူ၃ယောက်မှာ Omicron ပိုးကူးစက်မှုတွေ့ရတဲ့အကြောင်းထိုင်ဝမ်ကျွန်းတောင်ဝင်ရှိသူတွေအတည်ပြုလိုက်တာပါ။ American, Britain နဲ့ Africa တိုက်တောင်ပိုင်းနိုင်ငံတို့ခုဖြစ်တဲ့ Eswatini ကရောက်လာသူ၃ဦးမှာယောဂပိုးတွေ့ရှိရဖြစ်တဲ့အကြောင်းထိုင်ဝမ်ကူးစက်ယောဂပိုးဌာနကသတင်းထုတ်ပြန်ထားပါတယ်။ထိုင်ဝမ်ကိုပြည်ပကလာသူတွေအားလုံးကိုကိုဗစ်ယောဂပိုးရှိမရှိစစ်ဆေးရတာယောဂပိုးတွေကူးစက်မှုကိုတွေ့တာဖြစ်ပြီးသတင်းနှစ်ပတ်ကြာတည်ထောင်ခွဲနေထိုင်ကြရမှာပါ။တူရကီနိုင်ငံမှာလည်း Omicron COVID ပိုးကူးစက်ခံရသူ၆ဦးကိုကျန်းမာရေးဝန်ထမ်းကစနေနေ့မှာပဲအတည်ပြုလိုက်ပါတယ်။တူရကီနိုင်ငံကလူကြီးအများဆုံးဖြစ်တဲ့အစ္စတန်ဘူမြို့မှာ2ဦး၊နိုင်ငံအနောက်ပိုင်းကအစ်မီယာမြို့မှာ9ဦး၊စုစုပေါင်း6ဦး Omicron ကူးစက်ခံထားတဲ့အကြောင်းနဲ့ကူးစက်ခံရသူတွေဟာဆေးရုံတင်ကုသရလောက်ရောဂါပြင်းထန်မှုမရှိဘူးလို့လည်းနိုင်ငံပိုင်အနာဒိုလူသတင်းကဖော်ပြခဲ့တာပါ။ဒီချိန်မှာပဲ Pfizer နဲ့ BioNTech ကုမ္ပဏီတွေပူးတွဲထုတ်လုပ်ထားတဲ့ကိုဗစ်ရောဂါကာဝယ်ဆေး3လုံးထိုးပြသူတွေဟာ Omicron COVID ပိုးကိုကာဝယ်နိုင်စွမ်းရှိတာတွေ့ရတဲ့အကြောင်းအစ္စရေးနိုင်ငံကသုတေသီစနေနေ့မှာပဲပြောဆိုခဲ့ကြပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစွန်မှုကျော်နဲ့ကိုအောင်လင်ဦးတို့ပြောပြပေးခဲ့တာပါရှင်။အခုတော့အပတ်စဉ်ခဏတွေနဲ့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။မြန်မာဆီယနာတိတ်မှုအရေးကိုလည်းဆွေးနွေးမယ်လို့ပြောထားတဲ့ G7 နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ပထမဆုံးအချိန်ဖြစ်တက်ရောက်ဖို့ရှိပါတယ်။စနေနေ့ကစတင်ကျင်းပနေတဲ့ G7 နိုင်ငံခြားရေးဝန်ကြီးများရဲ့ဗြိတိန်နိုင်ငံလီဗာပူးမှာကျင်းပတဲ့ဆွေးနွေးပွဲမှာတော့အာဏာရှင်အစိုးရစနစ်တွေကိုစီးလုံးညီညွတ်စွာတိုက်ဖြတ်ရေးဗြိတိန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်။နားဆင်ကြပါရှင်။ဗြိတိန်နိုင်ငံလီဗာပူးမှာစနေနေ့ကစတင်လိုက်တဲ့စီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်လည်းတက်ရောက်ခဲ့ပြီးဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရပ်ကတော့အာဏာရှင်အစိုးရတွေကိုတိုက်ဖြတ်ရေးမှာစီးလုံးညီညွတ်ရေးအတွက်တိုက်တွန်းသွားပါတယ်။ယူကရိန်းနယ်စပ်မှာရုရှားဘက်ကစစ်အင်အားတိုးမြှင့်တိဆောက်နေမှုအီရန်ရဲ့နျူကလ িয়ার ရည်မှန်းချက်တွေကိုထိန်းချုပ်ရေးနဲ့မြန်မာနိုင်ငံမှာဆီယနာသိမ်းမှုအရေးဖြည့်ရှင်းဆောင်ရွက်ရေးတို့ကိုဆွေးနွေးကြမယ် G7 ကမ္ဘာအချမ်းသာဆုံးဒီမိုကရေစီနိုင်ငံကြီးတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးပွဲမှာဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ
် And we need to come together strongly to stand up to aggressors
လူ့လမ်းမှုနဲ့ဒီမိုကရေစီကိုကန့်သတ်ထိန်းချုပ်ရေးကြိုးစားနေကြတဲ့တိုက်ခိုက်သူတွေကိုအထူးတကားခိုင်ခိုင်မာမာရပ်တည်ရင်ဆိုင်ချဖို့လိုအပ်ပါတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ရက်ကြာအစည်းအဝေးကိုစတင်တဲ့စနေနေ့မှာဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုပေးမယ်လေနိုင်ငံတွေကတော့နာမည်တက်ပြီးရည်ညွှန်းပြောဆိုတာမရှိပါဘူး G7 နိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့အာဆီယံကိုဗြိတိန်ဘက်ကဖိတ်ကြားထားကြောင်းလူကိုယ်တိုင်တက်ရောက်မဲ့ဆွေးနွေးပွဲကိုမြန်မာစစ်ကောင်စီကိုဗြိတိန်ဘက်ကဖိတ်ကြားမထားကြောင်းဗြိတိန်ရဲ့အာရှဆိုင်ရာဝန်ကြီးအမန်ဒါမီလင်းကအောက်တိုဘာလ19ရက်နေ့မှာစာနဲ့ရေးသားဖြေဆိုခဲ့တာပါ ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကအွန်လိုင်းကနေတက်ရောက်လာနိုင်တယ်လို့လဲမြန်မာရေလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ဘက်ကထောက်ပြပါတယ်။ဗြိတိန်နိုင်ငံလစ်ဗာပူးမှာကျင်းပနေတဲ့ G7 နိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးများအစည်းအဝေးကိုအာဆီယံနိုင်ငံတွေတက်ရောက်တာပထမဆုံးအချိန်လည်းဖြစ်ပါတယ်။အာဆီယံရဲ့အလဲအကျဥက္ကဋ္ဌကမ်ဘောဒီးယားနိုင်ငံကတော့မကြာခင်တုန်းကပဲမြန်မာစစ်ကောင်စီကခန့်ထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့တွေ့ဆုံခဲ့ကြတာပါဝန်ကြီးချုပ်ဟွန်ဆန်ကမြန်မာနိုင်ငံကိုသွားမယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံမှာအထက်ဖက်မှုတွေရပ်တန့်ပြီးမူလအခြေအနေပြောင်းရောက်ဖို့တခုတည်းသောနှီးလန့်ကတက်ဆိုင်သူတွေကြားဆွေးနွေးညှိနှိုင်းမှုနဲ့ရင်ကြားစေရေးဖြစ်ပြီးတနည်းနည်းနဲ့စတင်ဆောင်ရွက်ရမယ်လို့စနေနေ့မှာပဲမြန်မာဆိုင်ရာကမ္ဘောဒီးယားတန်ယုံရဲ့လူမှုကွန်ရက် Facebook မှာပြောဆိုထားပါတယ်ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်ကိုတောက်ချာနေကခိတ္တသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားဌာနအချက်ပေးပုဂ္ဂိုလ်ဒဲရက်ရှိုလက်ကတော့အာဆီယံအလဲအကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာဆရာနာသိန်းကောင်စီကိုအလျှော့ပေးလက်ရောတာမျိုးမလုပ်ဖို့တိုက်တွန်းခဲ့ပါတယ်။ဘလို့ထိတွေ့ဆက်ဆံမှုမျိုးမဆိုစစ်ကောင်စီကိုလက်ရောယုံလောက်မဟုတ်ဘဲတကယ်တမ်းရလက်ထွက်ဖို့မျှော်လင့်တယ်လို့အချက်ပေးပုဂ္ဂိုလ်ရှိုလက်ကပြောပါတယ်။အမေရိကန်နိုင်ငံခြားဝန်ကြီးဘလင်ကင်ရဲ့ဒီဇင်ဘာလ9ရက်နေ့ကနေ18ရက်နေ့အထိခီးစဉ်အတွင်းမှာတော့အင်ဒိုနီးရှား၊မလေးရှား၊ထိုင်းနဲ့ဟာဝိုင်ယီတို့ကိုတွားရောက်မှာဖြစ်ပြီးအရှေ့တောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့လူချင်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။လာမယ့်သတင်းပတ်အတွင်းအမေရိကန်နိုင်ငံခြားဝန်ကြီးဘလင်ကင်ရဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာခီးစဉ်အတွင်းမှာအင်ဒိုပစိဖိတ်ဒေသရဲ့အရေးပါမှုနဲ့အမေရိကန်နဲ့အင်ဒိုနီးရှားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုအရေးပါမှုတို့ကိုအလေးထားပြောဆိုဖို့ရှိပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကမလေးရှားနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။ခီးစဉ်တွင်မှာတော့မြန်မာနိုင်ငံတွင်မှာပို့ပြီးတော့ဆွေးရလာနေတဲ့ပြည်ပခါတွေအရေးဝန်ကြီးဘလင်ကင်ဆွေးနွေးမယ်အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းတင်းကနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်မြန်မာနိုင်ငံမှာစံကယ်စည်းကြရာမှာအမျိုးသားဖြစ်မှုအမျိုးသမီးဖြစ်မှုပေါ်မူတည်ပြီးစီးနိုင်မဲ့အရေးအတွက်ကိုကန့်တတ်တဲ့ဒေသနဲ့အမိန့်တွေအကြောင်းစုစည်းတင်ပြထားတဲ့အပတ်စဉ်အစီအစဉ်တစ်ခုကိုတင်ပြပေးပါမယ်။တို့အတန်အစီအစဉ်ကိုနားဆင်ပါရှင
်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hiron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်သားတွေကစံကယ်နှစ်ယောက်စီအမျိုးသားတွေကိုပြစ်ခတ်ဖမ်းဆီးဖို့အတွက်မြန်မာနိုင်ငံကမြို့နယ်အုပ်ချုပ်ရေးမှူးတချို့ကဒေသန္တရအမိန့်ထုတ်ထားပါတယ်ဖောက်ခွဲမှုတွေကိုတားဆီးဖို့အတွက်ထုတ်ပြန်လိုက်တဲ့ဟဲဒီအမိတ်ဟာဆိုရင်လွတ်လပ်စွာသွာလာခွင့်ကိုပိတ်ပင်လိုက်သလိုဖြစ်နေတဲ့အပြင်နိုင်ငံရဲ့အစည်းအဝေးဥပဒေနဲ့လည်းမမီပါဘူးဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်အဝနေလို့ပြန်လာတာလို့ပြောတဲ့ကြီးကောင်ကကြီးကောင်ကဘာအရေးပြတ်ခံနေလို့အဲ့လိုပြန်လာတာကိုသူတို့ကငင်းလို့နေမှာပေါ့ဗျာ light ဖြစ်တာဖြစ်တာဟိုနောက်ကလူကြည့်ရအခင်မွန်ဒီပေါ်လုံးဝင်းနဲ့ကြတော့ဖြည့်ရပေါ့ဒီလိုရှေ့ရနေရတော့လွတ်သွားတယ်နောက်ကလူကြတော့တခါလဲအမှလိတ်ပြီးတော့တောက်တော့တင်သွားတယ်လို့ပြောနေကြနောက်ပြီးကြတော့အဲ့ဒီမှန်တဲ့လူအိမ်ကိုလည်းလာရှာတယ်လို့ပြောနေက
ြသူနေရဲ့မြို့မှာဖြစ်ခဲ့တဲ့တနက်နေ့ပြစ်တက်ခံခဲ့ရတဲ့အကြောင်းကိုစကိုင်းတိုင်းကဒေသခံတို့ကပြောပြနေတာဖြစ်ပါရဲ့ဒီဖြစ်ရဟာ November 20ရက်နေ့ကဖြစ်ခဲ့ရပါဆိုင်ကယ်စီးလာတဲ့အမျိုးသားနှစ်ဦးကိုစကိုင်းတိုင်း6ဦးမြို့နယ်မှာစစ်သားတွေကပစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီလိုအပြစ်ခံရလို့ဆိုင်ကယ်နောက်ကထိုင်စီးလာသူဟာနေရာမှာတင်တည်ဆုံးသွားတယ်လို့ဒေသခံတဦးကပြောပြပါတယ်။သူတို့နှစ်ဦးဟာမြို့ပေါ်ကိုနေ့စဉ်အလုပ်သွားနေသူတွေဖြစ်ပြီးအလုပ်ကရွာကိုအပြန်မှာစစ်ကောင်စီတပ်ဖွဲ့တွေကစစ်ဆေးဖို့ကြောင်းနေရာမှာဆိုင်ကယ်မရက်ပေးတဲ့အတွက်အပြစ်ခံရတာလို့ဆိုပါတယ်။ဆိုင်ကယ်ကိုအမျိုးသားနှစ်ယောက်စီးလာရင်ဖြစ်ခဲ့ဖန်းစီမယ်ဆိုရဲဒေသနာအမိတ်တွေကိုမြို့နယ်အုပ်ချုပ်ရေးမှူးတွေကတိုင်းဒေသကြီးနယ်ပြည်နယ်တချို့မှာထုတ်ပြန်ခဲ့ပါတယ်။ထွေအုပ်ယုံတွေဆိုတာကလည်းစစ်အာဏာသိမ်းပြီးနောက်ပိုင်း စစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေရဖြစ်ပါတယ်။ဒီဆိုင်ကနေပတ်သက်တဲ့ကြေညာချက်ဟာစိုးရိမ်ထိတ်လန့်မှုမရှိပဲနိုင်ငံတွင်လွတ်လွတ်လပ်လပ်သွားလာခွင့်ဆိုရက်မြန်မာနိုင်ငံသားတွေရဲ့လူအခွင့်အရေးကိုချိုးဖောက်နေပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့တည်ဆဲဥပဒေမှာလည်းဒီလိုမျိုးခရီးသည်ကျင်းပြီးဆိုက်ကဲမစည်းရလို့တာမြင့်ချတာမျိုးမရှိပါဘူး။အသက်ထုတ်ပြန်လိုက်တဲ့စီကံမှာအမျိုးသားနှစ်ဦးဆိုက်ကဲစည်းရကိုလုံးဝပိတ်ပင်ထားပါတယ်။အမျိုးသမီးနောက်ကအမျိုးသားလိုက်စည်းဖို့ကိုလည်းတာမြင့်ချပါသေးတယ်။အမျိုးသားမောင်းနေတဲ့နောက်မှာတော့အမျိုးသမီးလိုက်ပါစည်းနေနိုင်တယ်လို့အမျိုးသမီးနှစ်ယောက်အတူတူစည်းနိုင်ပါတယ်။တမတ်ချတဲ့အချိန်မလိုက်နိုင်ရင်တော့အမေအမြတ်မရှိပဲပြစ်ခတ်သွားမယ်လို့နိုဝင်ဘာလ18ရက်နေ့ကလေးကတချို့မျိုးနယ်တွေမှာကြေညာထားတာပါ။
ဒီထုတ်ပြန်မှုကအစပိုင်းမှာတော့ကောလာဟလာလို့ပြန်နှံ့ခဲ့ပြီမယ်။အခုတော့စကိုင်းတိုင်း၊မန္တလေးတိုင်း၊မကွေးတိုင်း၊တနင်္သာရီတိုင်းနဲ့မွန်ပြည်နယ်ကမြို့နယ်တချို့မှာအဲ့ဒီအမိတ်အကျိုင်းစစ်ကောင်စီကကြားမြင့်နေရလို့သတင်းတွေမှာဖော်ပြထားတွေ့ရပါတယ်
။ချောင်းဦးမြို့နယ်အချုပ်ချွေအုပ်ချုပ်ရေးဦးစည်းဌာနကထုတ်ပြန်ခဲ့တဲ့ဆိုက်ကယ်စီးနှင်းမှုနဲ့ပတ်သက်တဲ့ဒေသနာအမိတ်ကတော့ပို့တင်းကျပ်ပါတယ်။ဆိုက်ကယ်တစီးကိုလူတဦးသာစီးနှင်းရမယ်လို့ပြောထားတာပါ။သူတို့ဒေသကတာမြင့်ချက်တွေနဲ့ပတ်သက်လို့အမိမဖော်လို့သူဒေသခံတဦးနဲ့လည်းဒိုးတန်ကစကားပြောဖြစ်ခဲ့ပါတယ်
။သူတို့ကအခုတည်းကသူတို့ပါဇက်ကဥပဒေဖြစ်နေတာဟုတ်ဗျာ။ကျွန်တော်တို့ကဘာမှပြောဝင်နေရှိမှမရှိပါဗျာ။ကျွန်တော်တို့မကျင်နဲ့လည်းမကျင်နဲ့တဲ့အတိုင်းပဲနေရမှာပဲလေ။ကျွန်တော်တို့ကမှဘာမှမအားလည်းမရှိဘူး၊ပါဝါလည်းမရှိဘူး။
ကျမရေမကောင်းတဲ့ကိုမမောင်ကိုမကွေးတိုင်းရှိဘချံချေးရွာတခုကနေမကွေးမြို့ထဲကိုစေခံပြဖို့အတွက်သူရောက်ပါကဆိုက်ကယ်ပေါ်တင်မောင်းလာချိန်မှာလဲမကွေးမြို့အရှိဘမြို့အဝင်စစ်စေးရေးခိမ့်မှာစစ်တပ်နဲ့ရဲကတားဆီးစစ်ဆေးခဲ့ပါတယ်။ဆိုင်ကယ်ကိုအမျိုးသားနှစ်ယောက်စီးလာတဲ့အတွက်တားဆီးရဖြစ်ပြီးပညာပေးတဲ့အနေနဲ့နေတဝက်ကြာစစ်စေးရေးခိမ့်မှာထိုင်ခိုင်းခဲ့ရလို့ကိုမမောင်ကပြောပါတယ်။သူရဲ့လုံခြုံရေးအခြေအနေကြောင့်အတန်ဖိုင်ကိုတော့အသုံးပြုခွင့်မပေးထားပါဘူး။ဒီဖြစ်စဉ်ကိုကြည့်မယ်ဆိုရင်ဆိုင်ကယ်နဲ့ပတ်သက်တဲ့တားမြစ်ချက်ဟာကျန်းမာရေးအခက်အခဲဖြစ်သူတွေဆိုင်ကယ်ကိုမျှတုံနေရသူတွေနဲ့မြို့နယ်တွင်းကိုဆိုင်ကယ်မောင်းပို့ပေးဖို့အကူလိုအပ်နေသူတွေအတွက်အခက်အခဲများစွာဖြစ်နိုင်တယ်ဆိုတာကိုမိမောင်းထုတ်ပြနေပါတယ်။စကိုင်းတိုင်းအတွင်းမှာဖြစ်နေတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဒေသခံတဦးကအခုလိုဆိုပါတယ
်။မွာမြို့ပေါ်အလုံသွားလုပ်တဲ့ကျွန်တော်ပုံမှန်လူရန်းသားတွေအဲဒီသွားလောက်ရတဲ့လူတွေအတွက်တော့ထိခိုက်တာပေါ့နော်။ဒီတိုင်းတော့အနိုင်တိုင်းဟိုဟာလုပ်တဲ့ဟာတွေမရှိတဲ့လူတွေလို့ဆိုရင်အတော့ခက်ခဲတာပေါ့ဗျာ။ဒီကြားတဲ့စီကိုစီရတန်စီရလည်းတက်တယ်ဗျာ။ဟိုကပုံမှန်နှစ်ယောက်ကိုတစည်းသွားရင်အခုဟာတရားတစည်းဆိုစီကိုလည်းပုံပုံနေတာ။ဆိုင်ရမရှိတဲ့လူတွေလည်းအတော့ကိုခက်ခဲခဲ့တယ်ဗျာ။အဲ့တော့ကိုတော်လေးဆိုးပါတယ
်။ဒီဒေသနာအမိတ်နဲ့တားမြစ်တာဟာဒေသခံတွေရဲ့သွာလာရေးအပြင်ကိုကျော်ကျော်တို့လိုဆိုက်ကယ်ကယ်ရီဆွဲတဲ့သူတွေရဲ့အသက်မွေးဝမ်းကြောင်းကိုလည်းကြီးမားတဲ့အခက်အခဲဖြစ်ပေါ်စေခဲ့ပါတယ်။ဆိုက်ကယ်နောက်မှာအမျိုးသားမတင်ရဘူးဆိုတဲ့အတွက်ဈေးဥမပေါက်တဲ့နေရက်တွေလည်းရှိလာခဲ့တယ်လို့ကိုကျော်ကျော်ကညီကြွားပြောဆိုပါတယ်
။ယောက်ျားလေးကဟလာငှားလို့ကိုယ်မလိုက်ရတော့ဘူးလေကျွန်တော်တို့ဘာလို့ဆိုတော့ကိုရမှာဥမာပေါ့ဗျာ။လင်းငါတော့အဲ့လောက်ပဲရမယ်သိတော့ဒါမှမဟုတ်လည်းဒီဒီဖြစ်တဲ့ချင်းကဒီလိုဖြစ်သေးရဲ့ဒါမျိုးကြီးသိရဘူးစီကံတမချက်နားမလည်ဘူးလားဗျာညာနဲ့အရစ်ခံကျွန်တော်တို့ကမတန်ဘူးလို့တော့လင်းငါတော့ရတယ်နော်ကျွန်တော်တို့ပြောပြရမလဲစိတ်ပိုင်းဆိုင်ရာရောဒီအပြည့်ရောပိုင်းဆိုင်ရာရောချီရှင်းရတာစိတ်ကျွန်တော်ဒီဘော
ဒီလိုအခက်အခဲမျိုးစုံဖြစ်စေရဲ့ထုတ်ပြန်ချက်ထွက်လာပြီးရဲ့နောက်မှာတော့ဆိုက်ကယ်တစည်းရဲ့စီလာရဲ့အမျိုးသားနှစ်ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကထိုးချိတ်တတိပေးရပြီးရိုင်းနှက်တာတွေတန်ကြီးကြောင်းရမှာမပေးနိုင်တဲ့အကျွတ်ဖန်စီသွားတာတွေပြုလုပ်လာတာရှိရဲလို့သတင်းမီဒီယာတွေရဲ့ဖော်ပြချက်အရသိရပါတယ်။ပြည်သူတွေကတော့စစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေငွေညှစ်တောင်းခံမှုအကျွတ်နီလန်းတစ်ခုလိုဖြစ်လာရဲလို့ဝေဖန်ပြောဆိုနေတာရှိပါတယ်။ဒါအပြင်ရွှေဘိုမြို့နယ်မှာလည်းအမျိုးသားနှစ်ယောက်စီးလာတဲ့ဆိုက်ကယ်ကိုပြစ်ခတ်မှုကြောင့်နိုဝင်ဘာလတတိယပတ်အကျွန်းကအသက်23နှစ်အရွယ်အမျိုးသားတေဆုံးခဲ့ရပါတယ်။ဆက်လက်ပြီးနိုဘယ်ဘာလတတိယပတ်အကျွမ်းမှာပဲမိချီလာမျိုးမှာလည်းဆိုက်ကယ်ကိုနှစ်ယောက်စီးရဲ့အခါပြစ်ခတ်ဖမ်းဆီးရာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအထီးကိမရှိလွတ်မြောက်သွားတယ်လို့မီဒီယာတွေမှာရေးသားထားတာတွေ့ရပါတယ်။အဲ့ဒီဖြစ်စဉ်အကြောင်းအရာတွေနဲ့ပတ်သက်ပြီးစစ်ကောင်စီကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းပေမဲ့ဖုံးလက်ခံဖြေကြားခြင်းမရှိပါဘူး။ပောက်ကွဲမှုရဲ့အပြင်ပြည်သူနဲ့စစ်တပ်အကြားပြဿနာတွေမကြာခဏဖြစ်လေရှိရဲ့ ရန်ကုန်မြို့လှန်တရာဒေသခံကိုတက်အောင်ကတော့ဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပြပါရယ်
အနာမေးကြီးနောက်ပိုင်းကျွန်တော်တို့ဒီဘုံပေါက်ခွဲမှုတွေစတင်လာတဲ့အခါကျတော့ဒီနယ်ထူမှကျတော့ဒီစစ်ကားပေါ်ကိုဘုံကြီးပြစ်တင်သွားတဲ့အခါကျတော့အင်ဂယ်ကြီးအဓိကအတုံးကြီးကြားများရဲ့အဲဒီတော့အဲ့လိုမျိုးများလာတဲ့နောက်ပိုင်းမှာကျတော့ဒီလိုမျိုးဒီလိုအစအစတော့သူစစ်သားတွေစံစကားတွေနဲ့ကြားရရပေါ့နော်နောက်ပိုင်းမှာကျတော့သူတို့ဒီဟာနဲ့မလုံတော့ဘူးဆိုတော့စီဟာနဲ့တွေ့ရတယ်အဲ့ကြောင့်မလို့သူဒီဆိုင်ကယ်မစီးရတဲ့အချိန်ကမျိုးကြီးသူတို့လုပလိုက်ကြလို့ရတယ်ခင်ဗျာ
ရန်ကုန်မြို့မှာတော့စီပင်နေနေမိတ်ပြင်ပနေရာတွေဖြစ်တဲ့ဆိုင်တာယာမော်ဘီတောင်တကုံစရဲ့မြို့အစွန်ဘက်တွေကိုအရင်ကဆိုင်ကယ်စီးနှင်းခွင့်ပေးခဲ့ပေမဲ့ဆက်အနာတင်းပြီးနောက်မှာတော့ကန့်သတ်မှုတွေရှိလာပြီးအခုဆိုရင်ဆိုင်ကယ်စီးနှင်းသူတွေကိုပါဖမ်းဆီးအရေးယူရာတွေနေစဉ်ရှိလာပြီးလို့သူကဆိုပါတယ်ဒါအပြင်ဆိုင်ကယ်ကယ်ရီသမားတွေကိုလည်းဖမ်းဆီးရတွေရှိနေရကြောင်းသုံးဘိန်းပုံစံပြောင်းပြီးစီးပွားရေးလုပ်နေကြရတာတွေရှိလာတယ်လို့ကိုတက်အောင်ကချက်လောင်းပြောဆိုပါတယ်အခုလိုလူအခွင့်ရေးချိုးဖောက်တဲ့ဒေသန္တရအမိတ်တွေထုတ်ပြန်တာဟာပြည်သူတွေကိုတော်တော်လေးနင်းနာစေရလို့မန္တလေးမြို့ကလူအခွင့်ရေးရှင်းနေတဲ့ဦးကလည်းသုံးသပ်ပြောဆိုထားပါတယ်
။အမှန်တရားတော့မလို့ဘူးဗျမလို့ဆိုတာကဥပမာပြောမှဆိုရင်သူတို့ကခင်တာပေါ့ဗျာခင်ယောက်ျားလေးတယောက်ရှိမယ်ပြစ်ခတ်သွားမယ်လို့ဟိုဘုံနဲ့ပြစ်မယ်လို့လက်ပြဘုံနဲ့ပြစ်မယ်လို့သူတို့ကယူဆလို့ဒီလိုအမိတ်ကိုထုတ်ခဲ့တယ်။ဟုတ်ပြီအဲ့ဒါဆိုကျွန်တော်ကမင်းဒီအိုးဝယ်တယ်ရောကျွန်တော်ကပြစ်လို့မရဘူးလားဥပမာတစ်ခုပဲကျွန်တော်ပြောတာပါဒါကလူခွေချိုးဖောက်တာပြည်သူတွေကတော့နင်းနာတာပေါ့
မကွေးမျိုးကကိုကျော်ကျော်ကတော့ဒီချက်အချင်းကြီးဆိုးရွားလာမယ်ဆိုရင်အခြားအလုပ်တစ်ခုကိုပြောင်းဖို့စဉ်းစားနေရပြီလို့ပြောပါတယ်ဒါပေမဲ့နိုင်ငံရေးအခြေအနေတွေကြောင့်ပြောင်းလဲဖို့ဆိုတာလည်းမလွယ်ကူတဲ့အတွက်ဒီအမိန့်နဲ့ပတ်သက်ပြီးကြံလည်စဉ်းစားစီချင်တယ်လို့ကိုကျော်ကျော်ကတောင်းဆိုပါတယ
်အာဝန်ကြီးဒီအပိုင်းကိုပဲဥပဒေသွားမှာပေါ့လေနော်အဲ့ဒီကိစ္စကိုပုံစံနဲ့ဆိုရင်ကလုံးဝအဆင်ပြေပြီကျွန်တော်တို့ဒီဓမ္မကြီးပြောတာပေါ့နော်ဒီကြာနှစ်ယောက်ရှိရတယ်ဆိုတော့အဲဟာလေးတော့အနည်းဆုံးလူကြီးရေပေါ့ဒီစီရန္ဒရာအမိန့်ထုတ်ထားတယ်ဆိုပေမဲ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီသောမမှာလုံဆောင်ရေးအချိန်လေးကြောင့်နံပါတ်ကိုထည့်သွင်းသုံးပြုမှထားပါဘူး။ဒိုတန်ဘတ်စင်တန်မှုအစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒိုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Union Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။American Dan ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖိုင်းယူမှုနဲ့ဆိုင်းတိုမီတာတို့အပြင်စမတ်ရိုဗီယိုမြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီစမတ်ရိုရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web page ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view in မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamis ဖြစ်ပါတယ် VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
င်္ဂလာမနက်ခင်းမှာတော်ရရှိများရှင် VOA American အတန်းရဲ့2022ခုနှစ်ဒီဇင်ဘာလ12ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြချက်ကိုလည်းနှာစင်ချရပါမယ်။အခုရေဆုံးတော့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြန်ကဘာအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ဟာကဘာလွတ်ခွင့်ရေးနေ့ဖြစ်ပါတယ်။ဒုတိယကဘာစစ်အပေးဖက်စစ်နာဇီထွေကြဆုံးသွားပြီးတဲ့နောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေလူသားကုန်တိတ်ခါကိုလေးစားတဲ့ကမ္ဘာကြီးထူထောင်နိုင်ရေးအတွက်ကမ္ဘာလူ့ခွင့်ရေးကြီးညာစရန်းကြီးကိုထုတ်ပြန်ခဲ့ပါတယ်။ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကမ္ဘာအစီအစဉ်မှာအမေရိကန်နိုင်ငံကာတန်ကောလိပ်ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာရေးရာဌာနပါမောက်ခဦးထွန်းမြင့်နဲ့ဦးတင်မောင်တန်းတို့ကလူ့ခွင့်ရေးနဲ့မြန်မာနိုင်ငံကိုဆက်ဆက်ဆွေးနွေးထားပါတယ်။နားဆင်ကြရအောင်ပါရှင်။
ဟုတ်ကဲ့မင်္ဂလာပါဦးတမောင်တန်
းဟုတ်ကဲ့မင်္ဂလာပါပုရမေဒီဇင်ဘာလ10ရက်နေ့ဟာလူခွင့်ရေးနေ့ပါဒါကြောင့်မို့လို့လူခွင့်ရေးကိစ္စအကြောင်းကိုဆရာဦးထွန်းမြင့်နဲ့ဆွေးနွေးလို့ပါတယ်ပထမဦးဆုံးတော့လူခွင့်ရေးရဲ့သဘောပြီးတော့ကမ္ဘာမှာလူခွင့်ရေးဘယ်လိုပေါ်ပေါက်ပြီးအရေးပါလာတယ်လဲဆိုတာကိုအရင်ဆုံးအကျဉ်းသဘောပေါ့နော်ဆရာကျွန်တော်တို့ပရိသတ်ကြီးကိုနည်းနည်းပြောပြပေးပါဦးမယ
်ဒီဒုတိယကမ္ဘာအစ်စ်ပြီး1945ခုနှစ်အောက်တိုဘာလ24ရက်နေ့ကုလသမဂ္ဂစတင်တည်ထောင်ပြီးတစ်နှစ်အကြာလောက်မှာ1946ခုနှစ်တုန်းကမှကမ္ဘာလုံးဆိုင်ရာလူခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ထိမ့်သိမ်းစောင့်ရှောက်တင်နေဆိုတဲ့အမည်နဲ့လူခွင့်ရေးကော်မရှင်ဆိုပြီးတော့တည်ထောင်ခဲ့တယ်။အဲဒီကော်မရှင်ကိုဒီဥက္ကဋ္ဌလုပ်ခဲ့တဲ့မျိုးသမီးကတော့ဒါ Franklin D. Roosevelt American သမ္မတဟောင်းရဲ့မျိုးသမီးပေါ့ဗျာ။ Eleanor Roosevelt ကနေဦးစီးပြီးတော့လုပ်ခဲ့တာဖြစ်တယ်။ဂျင်တစ်ကအဖွဲ့ဝင်ပါတယ်တရုတ်ကအဖွဲ့ဝင်ပါတယ်လေဘနွန်ကအဖွဲ့ဝင်နေပါတယ်ပြီးလို့ရှိရင်ကုလမကတချို့အဖွဲ့ဝင်နေပါတယ်သူတို့ကိုယ်တိုင်ကဒီအဲ့ဒီကော်မရှင်မှာတစ်နှစ်ကျော်ကျော်နှစ်နှစ်နီးပါးလောက်အဲ့ drafting ပေါ့ဗျာအကြံဉာဏ်ကိုသူတို့ရေးဆွဲပြီးတော့1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကုလသမဂ္ဂအထွေထွေညီလာခံကနေအတည်ပြုလိုက်တဲ့Universal Declaration of Human Rights ဆိုပြီးတော့ပေါ်လာတဲ့ဒီစာချုပ် Brain ပေါ့ဗျာ
လူခွင့်ရေးလူခွင့်ရေးကျညာစာရန်ပေါ့ဗျာကျွန်တော်တို
့ဟုတ်ကဲ့အကျညာစာရန်ပေါ်လာတယ်အကျညာစာရန်ကိုနိုင်ငံတကာကအသိမှတ်ပြုအောင်နောက်ဘယ်လိုရှိရင်ကမ္ဘာလူသားတွေအနေနဲ့အသိမှတ်ပြုနိုင်အောင်ဆိုပြီးတော့ဒီအထိမ်းမှတ်တည့်ရက်အနေနဲ့ထားပြီးတော့ဒါဒီဇင်ဘာ10ရက်နေ့ဟာကမ္ဘာလူခွင့်ရေးနေ့လို့ဒီနေ့ရက်သမိုင်းနဲ့ပတ်သက်လို့အဲ့လောက်လို့ပြောလို့ရတယ်သို့တော့လူခွင့်ရေးဆိုတဲ့ဒီဒသနာကိုရေးနေတဲ့ philosopher တွေဟလာဒီဒသနာပညာရှင်တွေနိုင်ငံရေးသိက္ခာပညာရှင်တွေဥပဒေပညာရှင်တွေကျွန်တော်တို့1500ကျော်ဒီ international law ဆိုတဲ့ဒီဆိုင်ရာဥပဒေများပေါ်ပေါက်လာတဲ့အချိန်ကာလကြီးကျွန်တော်တို့ကြည့်ရမှာဖြစ်တယ်
။ဟုတ်ပါတယ်။မြန်မာပြည်သူတွေဟာအဖြစ်နိုင်ခံနေကြတာနှစ်ပေါင်းများစွာကြာပါပြီ။ဒါကြောင့်လည်းလွတ်လပ်ခွင့်နဲ့လုပ်ပွေပေါ်မှာအလုံးဝဒေါ်လာတန်ဖိုးထားကြတယ်လို့လို့ကျွန်တော်တို့ယူဆနိုင်ပါတယ်။ဒါပေမဲ့တိုင်းသားတွေနဲ့ဆစ်ဆိုးရွားကပြည်ဝင်သတ်မှတ်ထားတဲ့ဒီတိုင်းသားလူမျိုးစည်ရင်ပေါ့နော်။အဲ့ဒီစည်ရင်ထဲမှာမပါတဲ့လူနည်းစုတွေအတွက်တော့မြန်မာတိုင်းသားတွေရဲ့လူခွေပေါ်တန်ဖိုးထားမှုတန်ရာချိရတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီလိုအကွာအဟရှိနေတဲ့ level တွေပေါ့။ဘာ level တွေဒီမနိုင်ငံမှာဖြစ်မလဲလို့ကိုဆရာဦးထွန်းမြင့်ထင်ပါတယ်ခင်ဗျာ
။ကုလသမဂ္ဂဆိုင်ရာလူ့ခွင့်ရေးကြီးညာစရန်ရတော်လကောင်2008သူတို့စစ်တပ်ကနေပြီးလက်ရှိလက်ခံထားသေးတဲ့သူတို့ကိုယ်တိုင်ရေးခဲ့တဲ့အခြေခံဥပဒေရတော်လကောင်ကြည့်မယ်ဆိုလို့ရှိရင်ခုနဥတည်မောင်တန်းပြောတဲ့မြန်မာပြည်သူတွေရဲ့ဒီလူ့ခွင့်ရေးဟာတော့ဖြင့်မတမ်းမကိုမရှိသလောက်ဒီခေါင်းပါနေတယ်ဆိုတာမှန်ပါတယ်။ပါလို့ဆိုလို့ရှိရင်ဒီသူတို့ရေးထားတဲ့ခန်းရှစ်နိုင်ငံသားများနဲ့နိုင်ငံသားများရဲ့အခြေခံအခွင့်အရေးများဆိုတော့သူတို့ရေးထားရှိတယ်ပုံမှန်ပေါင်း46ပုံမှန်လောက်ရှိတယ်အခုလောက်ရှိတယ်အဲ့ထဲကမှပုံမှန်တော်တော်များများကိုသူတို့ကိုယ်တိုင်ချိုးဖောက်နေတာတွေ့ရတယ်ဒီအကြီးကြီးဆိုင်ရာဒီနိုင်ငံတကာလူ့ခွင့်ရေးကျွန်တော်တို့ပညာစာတမ်းအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ပုံမှန်ပေါင်း30ရှိတယ်ပုံမှန်ပေါင်း30တွေက28ပုံမှန်ကိုလက်ရှိစစ်ကောင်စီကဖေော်လာတည့်ရက်နေ့ကနေစပြီးတော့ချိုးဖောက်ထားတာကျွန်တော်တို့တွေ့ရတယ်။အဲတော့ခုနှစ်ခုလောက်ထဲကပြန်တဲ့ခုနှစ်ခုတည်းကတော့၅ခုလောက်ကချိုးဖောက်လာမချိုးဖောက်လာဆိုကျွန်တော်တို့ညင်းဆိုလို့ရတယ်။ဒါနဲ့28ခုကတော့တိတိကျကျကိုကျွန်တော်တို့ချိုးဖောက်ထားတာတွေ့ရတယ်။အဲတော့ နိုင်ငံသားဖြစ်မှသာဒီလူခွင့်ရေးဖြစ်ရှိရမှာလားဒါမှမဟုတ်လူခွင့်ရေးဆိုတာလူရာလူဆိုတာနဲ့ဝေးလာတဲ့ဘယ်နိုင်ငံမွေးမွေးဘယ်နေရာမွေးမွေးဘယ်ဘော်ဒါမှာမွေးမွေးလားမြန်မာမွေးမွေးဘယ်တော်မှာမွေးမွေးလူဖြစ်လာရင်လူခွင့်ရေးရှိရမယ်ဘယ်နိုင်ငံသားဖြစ်ဖြစ်သူကအရင်ပါဘူးအကျုံးမပါဘူးအဲ့တော့ညမနိုင်ငံရဲ့မှာရှိတဲ့လူတွေမှန်မြတ်အားလုံးဟာဒီခွင့်ရေးကိုတန်းတူရှိရမ
ဒီနိုင်ငံသားနဲ့လူပေါ့နော်နိုင်ငံသားခွင့်ရင်းနဲ့လူခွင့်ရင်းကလည်းရောထွေးပြီးပြောနေကြတာကိုကျွန်တော်တို့မကြခဏမြန်မာနိုင်ငံမှာတွေ့ရပါတယ်ဥပမာအားဖြင့်ရိုဟင်ဂျာကိစ္စမှာဆိုလို့ရှိရင်နိုင်ငံတကာအတိုက်အဝန်းကပြောနေတာကလူခွင့်ရေးသဘောဖြစ်ပါတယ်ဒါပေမဲ့တပ်မတော်နဲ့ကြံ့ခိုင်ပါတီအစိုးရရောပြီးတော့အဲတမနာရေးဝန်ကြီးလို့ပေါ့နော်မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရအဖွ
ဒီကိစ္စကိုပြောနေတာကိုကျွန်တော်တို့အတွေ့ရပါတယ်နော်ဒီတော့အဲ့ဒီသဘောနှစ်ခုအဲ့ဒီနှစ်ခုရဲ့တင်ကြားသဘောကပါလေအဲ့ဒီသဘောနှစ်ခုရဲ့အဆက်ဆက်သဘောကပါလေဆရာဦးထွန်းရဲ့အနေပြပြပြပါခင်ဗျလူအခွင့်အရေးကနိုင်ငံသားအခွင့်အရေးချက်နဲ့ဆိုင်တယ်ကျေပြန်တယ်ဘီလို့ရှိရင်ပို့ပြီးတော့လေးစားတိုက်တယ်နိုင်ငံသားအခွင့်အရေးဆိုတာကခြေခံဥပဒေအရစာချုပ်အရ
တဘောတူညီပြီးတော့အတူတူယူထားကြတဲ့နိုင်ငံသားတွေရဲ့အခွင့်အရေးကိုကျွန်တော်ဆိုလိုချင်တယ်။သို့တော့ဒီကုလသမဂ္ဂဒီလူခွင့်ရေးနေကိုကျင်းပခြင်းရဲ့လူခွင့်ရေးကျင်းပစာတမ်းကိုထုတ်ထားခြင်းအကြောင်းရင်းဘာကြောင့်လဲဆိုလို့ရှိရင်နိုင်ငံသားတွေနဲ့နိုင်ငံနေနေနဲ့ဒီလူခွင့်ရေးကိုမချိုးဖောက်သင့်ဘူးမချိုးဖောက်ရဘူးဆိုတဲ့ဟိုစေတနာနဲ့သူတို့ထုတ်ထားခြင်းဖြစ်တယ်ယူထားခြင်းဖြစ်တ
nanga nanga nari kon ye gu pe de kha ma ye de kha ma adibe po de kha ma mula pengon lu khin ye gu chho phaw la bi so lo shin ai che kan u de kha lu khin ye gu ma le sa de pon san myu ne thauk de tabo myu yi tet yauk da bo ai lo myu khwa chi me so lo shin ai do tu ne ne lu yin pyo lo shin na nanga da ye kon ye kha phwa de kha ma adibe gu phwa de kha ma so lo kaung u de ya de pya than ne kha ma so lo kaung lu khin ye gu ma chho phaw de da ka ba ji ya lak khan tha de lu khin ye phit de Chopao Lavi Solution, any Nangan yet Bong, a Nangan yet Soya, a Nango Toto get Soya, a Nangama, Anasi, Soya Ha, Luke and Yugo Satin, Chopao Lavi said the body, they are cheap by.
The Lakiko Vajigo Ba, Nangan Sode, as you Sate Gandhi, a little major. So, Manganapimu are a Yichi. Tell me, I don't Nanganapimu was sent out a piss in them up, but Luke and Yachetiko sent our medal. Sell to me, they lagged in ya, Tushia Father, let Nanganima.
Freedom of expression revolution freedom of the assembly kuna swinwe bwe de kuna the bait mawk da de nyin nyin chan chan lout de ha man de mya su we da man de mya a long ha che kan ja de lu khun yi de phit de
a lo la ga a ri pauko de ga naingan da ma phit de de me a ri che kan ko a ye de tu lo ma shi tin da la
shi tin de ชีโกชีอ่ะเพราะฉะนั้นมาแล้วไอ้มายินเจี้ยได้ลูกบ้องเนี่ยเซเวไลซ์ไปแล้วเซเวไลซ์ผิดแต่ลูกส่วนยินเจี้ยเนี่ยล่ะบางอย่างมันเลยปริศนาลงหมดลูโลลูโลจิ้นท้องไปแล้วเตียงเนี่ยเดียวสกาเดียวไปแล้วช่วยนี่พอเลยไปแล้วเราไต่เนี่ยช่วยนี่พอไปแล้วเจ้าหน้าที่เราเขียนให้มาลูกบ้องบ้องเราช่วยอะไรไปแล้วเช่นกันอุบลีอ่ะอะไรจังลูกว่าเด็กปงจังอยู่เนี่ยช่วยทาร์เลยด้วยไอ้เช่นกันอุบลีมาเลยไอ้คนยี่เดียวเราตากไว้ทาร์ gwen no da ri ye naw taku wa atet shin gwen so da kuna chem mai ne patet de ma sai naingan daw ri ni ne thru da lu tiao ye life liberty hla da ri shi ya me a do naw taku wa di chan ne ha ri ya do shi ba de de di alou lou pai gwen no di sa wun ni shin pi aw lou da ri shi ai khun ye de ko pe pi dan chan daw do lu pyaw me che kan u pri ma lu pyaw me ye tha da shi de tacho de so shin ye representation ti pe tha da shi de ဟိုမှာတချို့လူမျိုးစု tribal လူလေးရှိရှိမယ်အမျိုးသမီးတွေရှိရှိမယ်ဟလာဒါမို့လေးခန္ဓာကိုယ်မတန်မစွမ်းတဲ့ငွေရပါတွေရှိရှိမယ်သူတို့တွေရဲ့ representation တွေကပါအောင်လုပ်နေတဲ့နိုင်ငံတွေခြေခံဥပဒေကျွန်တော်တို့ဖားတွေ့ရတာရှိတယ်နောက်ဆုံးပြောလို့ရှိရင် Ecuador လိုနိုင်ငံမျိုးမှာဆိုလို့ရှိရင်သစ်ပင်တွေဒိဋ္ဌိဆန်တွေတောင်မှအခွင့်အရေးပေးထားသေးတယ် အဲ့တော့သဘာဝဥတောင်းကိုပြေးပေးထားတယ်အဲ့တော့ဒီလိုမျိုးကြည့်မယ်ဆိုလို့ရှိရင်နိုင်ငံတွေရဲ့ဒီအခြေခံဥပဒေတွေထွက်တဲ့အခါမှာနိုင်ငံသားတွေရဲ့ဟဲ့လားအခွင့်အရေးတွေရှိတယ်လို့ခုနလူသားတွေရဲ့အခွင့်အရေးကိုလည်းအမြဲတမ်းစောင့်ရှောက်နေရမယ်နိုင်ငံသားရဲ့အခွင့်အရေးကိုတိတ်ဖို့ခေါ်တဲ့အခါမှာလူသားရဲ့အခွင့်အရေးကိုသွားပြီးတော့နှောက်ယှက်တဲ့ဖြည့်ဆည်းမှုဖြစ်လာတယ်ဆိုလို
ဲ့ကဘာလောကဒီလောကကိုရည်ရွယ်ပြီးကျွန်တော်တို့သွားနေကြတာပေါ့နော်လူခွန်ရေးရဲ့ဘောကအဲ့ဒီတည်းမှာလူမျိုးမရှိဘူးဘာသာကိုထက်ပြီးကျွန်တော်တို့မစင်ပါဘူးဒီကိစ္စကြီးဒါပေမဲ့မြန်မာနိုင်ငံမှာတော့တွေးတော့တယ်ဆိုတော့အစုံလုံးဦးနေဝင်းရဲ့မိန့်ခွန်းတစ်ခုမှာဆိုလို့ရှိရင်တွေးတော့တဲ့လူတွေကခေါင်းဆောင်မှုနေရာကိုမရအောင်ကိုတားထားရမယ်လို့ဒီလိုပါခဲ့တယ်ပြီးခဲ့တဲ့2020ပြည်ကောက်ပွဲမဲဆွယ်ပွဲမှာလည်းကြောက်ငံသူမျိုးရေးပါတီရဲ့ဥက္ကဋ္ဌကြီးကသူဟာဘလောက်သွေးစစ်တယ်သွေးတတ်တယ်ဆိုတာဟိပြောတယ်ပေါ့နော်အဲ့ဒီလိုအယူအဆအဲ့ဒီအသုံးလုံးကိုလူခွေရေးတောင်းကမှကြည့်မယ်ဆိုလို့ရှိရင်ကဘာကြီးကဘလို့သဘောထားကြပါ့မလဲ
သွေးနဲ့အယောတယ်ဆိုတဲ့စကားလုံးနဲ့လာပြီးတော့မြို့ချစ်စိတ်နဲ့လုံးနေတယ်လို့ပြောတော့သူဘယ်လိုပြောမလဲဒီတိချာမတွေးနိုင်တဲ့ပြည်သူကိုဝေဝေါအောင်လှုပ်ထားပြီးတော့ရေနှောက်ထားပြီးတော့သူတို့လုပ်နေတဲ့ပုံမျိုးရှိတာ။ဒါကတော့ပြည်သူကနားလည်ပြီးတာပါ။အများပြည်သူကနားလည်ပြီးတာပါ။လူတွေတော့ပြင်ဒီလောက်လောက်ကြီးတော့မရိုင်းဘူးဆိုပြီးတော့ဒိဗယ်တိတိကျကျဖွင့်ပြီးတော့မရေးခဲ့မေးထားခဲ့ဘူး။ဒီလောက်လောက်ဒီကျညာစာတမ်းရေးထားတာလူခွင်နဲ့ပတ်သက်တဲ့ human ဒီကျညာစာတမ်းရေးထားလို့ရှိရင်လုံလောက်ပြီးဆိုပြီးတော့အမြင်နဲ့ရေးခဲ့ကြတာဖြစ်တယ်။အဲ့ဒါဘာကြောင့်ရေးခဲ့ကြတယ်လဲဆိုရှင်နာဇီဂျာမနီကိုနိုင်ပြီးတော့45ပြီးမှငါတို့တွေတော့ပြင် civilize ကဘာကြီးဖြစ်တော့မယ်။နိုင်ငံတွေကလည်းသူ့အနေနဲ့သူဖြစ်လာပြီ။အဲ့နိုင်ငံတွေပေါင်းတဲ့ United Nation ကုလသမဂ္ဂကြီးလည်းပေါ်လာပြီငါတို့သွားမယ်လမ်းကတော့တော်တော်လေးတော့လှပြီဆိုပြီးတော့ခုနကအလုံးလဲသဘောတူနိုင်တဲ့ယဉ်ကျေးတဲ့ဒီလူယဉ်ကျေးမှုကြီးထွန်းကအောင်ဆိုပြီးတော့ဒီလူခွင့်ရေးစာကြီးကိုပြည်ညာစာရန်ကြီးကိုချထားခြင်းဖြစ်တယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံကဘယ်လိုပြောမလဲအဲ့ဒီအချိန်ထက်ကိုနောက်ရောက်နေတဲ့အနေအထားမျိုးဖြစ်လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရှိရင်ဘာမှမရှိဖြစ်နေနော်လက်ရှိဆိုရင်တော်တော်ဆုံးရှုံးနေဒီဥစ္စာကကျွန်တော်ကခုနကပြောတဲ့ဒီသူတို့ကဘာရေးထားတဲ့လူခွေရေးကြီးညာစာရမ်းနဲ့ချိန်ပြောခြင်းဖြစ်တယ်
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာဦးထွန်းမြတ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ
။ခုဆွေးနွေးကြတာကတော့အမေရိကန်နိုင်ငံမင်နီဆိုတာပြည်နယ် Carleton College ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာလေ့လာရေးဌာနပမောက္ခဦးထွန်းမြတ်ဖြစ်ပါတယ်။မြန်မာပြည်သူများအားလုံးစိတ်ကြမ်းပါခြင်းကိုယ်ကြီးကြမ်းပါခြင်းနဲ့ရှိကြပါစေ။မြန်မာလူပတ်စီရနဲ့လူကုန်သိက္ခာပူဇော်သေးလေးစားတဲ့လူဖွဲ့စည်းတရားဖြစ်ပါစေလို့ဆုတောင်းရင်းနဲ့ဒီနေ့ကျွန်တော်ရဲ့အစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ရပါပြီခင်ဗျာကျွန်တော်တို့မောင်သားမ
ဦးတင်မောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်အခုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာဆိုင်ရာသတင်းတွေကိုစုစည်းတင်ပြပေးပါမယ်။စကိုင်းတိုင်းဒုံတော်ချေးရွာသားတွေပြစ်ခတ်မိရှုတပ်ဖြတ်ခံရတဲ့အပေါ်နိုင်ငံတကာကဝေဖန်ရှုတ်ချပါတယ်။ကုလသမဂ္ဂကမြန်မာကိုယ်စားလှယ်ရွေးချယ်ရေးရွှေ့ဆိုင်းဖို့ဆုံးဖြတ်ချက်ဒီလိုတစ်ပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့တင်ပြထားပါတယ်ရှင်။
စကိုင်းတိုင်းစလင်ချင်းမြို့နယ်မှာစီစီတဲ့ဘအစောပိုင်းကဒေသခံရွာသားတွေရရက်ဆက်ဆက်တပ်ဖြတ်ခံရတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံကဒီဇင်ဘာ10ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ Deeply concerned by the reports of the horrific killings of 11 people in Salangi Township in northwest
စကိုင်းတိုင်းစလင်ချင်းမြို့နယ်မှာလူ11ယောက်ရရက်ဆက်ဆက်အသက်ခံရတဲ့သတင်းအပေါ်အလွန်မင်းဆိုးရင်မိပါတယ်။မကြသေးခင်ကဒေသခံလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်မုံရတဲ့အင်္ဂါနေ့စောပိုင်းကဒီဖြစ်ရမှာဖြစ်တဲ့ကပြစ်ခတ်ပြီးမိရှို့ခဲ့တာလို့လည်းပြောပါတယ်
။ဒီဖြစ်ရတဲ့ပတ်သက်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့အကြံဖက်လို့ရတွေကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြစ်တင်ရှုံချလိုက်ပါတယ်။ခိုင်နှုံတဲ့သတင်းတွေအရတိတ်ဆုံးသူတွေထဲမှာကလေး9ယောက်ပါဝင်တယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောပါတယ်။စစ်တပ်အပအဝင်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အကြံဖက်လို့ရတဲ့အပေါ်ကုလသမဂ္ဂကအပြင်းအထန်ဆုံးရှုံချကြောင်းနဲ့အခုနောက်ဆုံးအကြံဖက်လို့ရမျိုးဟာလုံးဝလက်ခံနိုင်စရာမရှိတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းကတင်ညစ်တညွတ်တဲ့တုံ့ပြန်ဖို့လဲတောင်းဆိုခဲ့ပါတယ်။ဒုံတော်ချီရွာကတပ်ဖြတ်မှုနဲ့ပတ်သက်လို့ဒေသခံတွေနဲ့မိသားစုဝင်တချို့ကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်အဖြစ် VOA ကိုပြောဆိုထားပါတယ်။ မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဆွဲချက်တွေဟာမမှန်ကန်ကြောင်းညင်းဆိုထားပြီးအသေးစိတ်တရားဖို့ထပ်ပြီးစုံစမ်းနေတယ်လို့ပြောပါတယ်ဖေဖော်ဝါရီလတရနေ့ကဆစ်အာနာတိမ်မီတဲ့နောက်ပိုင်းကဆက်လို့ဒီဇင်ဘာ၈ရက်နေ့အထိအလွန်အကျုံအင်အားသုံးတာဖမ်းဆီးစဉ်တိတ်ဆုံးတာတွေအပါအဝင်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့အရွယ်မရောက်သေးသူ85ယောက်အပါအဝင်လက်နက်မဲ့ရပ်သားတိတ်ဆုံးသူက1300ကျော်ရှိနေပြီလို့လည်းကုလသမဂ္ဂအတွင်းမှချုပ်ယုံကပြောဆိုထားပါတယ
်ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတာဝန်ကြီးအဖြစ်ဘယ်သူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုစိုင်းထားဖို့ကုလသမဂ္ဂထွေထွေညီလာခံကဒီဇင်ဘာ၆ရက်တနင်္လာနေ့ကဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်ကြောင့်လက်ရှိတာဝန်ထမ်းနေတဲ့တန်မတ်ကြီးဦးကျော်မိုးထွန်းကပဲမြန်မာနိုင်ငံကိုစားပြုတန်မတ်ကြီးဖြစ်ဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်။အာဖဂန်နစ္စတန်ကတာလီဘန်အုပ်ချုပ်သူတွေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီတို့ကတော့ကုလသမဂ္ဂမှာလက်ရှိတာဝန်ထမ်းနေသူနေရာမှာသူတို့ရဲ့ကိုစားပြုတန်မတ်ကြီးတွေနဲ့စာထုတ်တောင်းဆိုခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ကိုစားပြုတန်မတ်ရွေးချယ်ရေးကော်မတီ Credential Committee ကပြီးခဲ့တဲ့သတင်းပတ်ထဲဆွေးနွေးပြီးထွေထွေညီလာခံကိုအကြံပြုတင်ပြခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စကိုထွေထွေညီလာခံမှာမဲခွဲခြင်းမရှိဘဲတာမတ်ကြီးဖြစ်ဘသူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုစိုင်းထားဖို့ထွေထွေညီလာခံမှာသဘောတူခဲ့ကြတာဖြစ်ပါတယ်
။အမေရိကန်အခြေစိုက်လူမှုကွန်ရက်ကုမ္ပဏီကြီးဖြစ်တဲ့ Facebook ကိုပိုင်တဲ့ Meta ကုမ္ပဏီကမြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းအလုံးကိုအရေးယူပိတ်ပင်လိုက်ပါတယ်။စစ်တပ်စီးပွားရေးလုပ်ငန်းတွေရဲ့ Facebook လူမှုစာမျက်နှာတွေကိုလည်းဒီဇင်ဘာ၈ရက်နေ့ကစပြီးတော့ဖယ်ရှားလိုက်ပါတယ်။စစ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကလေးကဆက်လို့မြန်မာစစ်တပ်ပိုင်လုပ်ငန်းကြော်ညာတွေကို Facebook လူမှုကွန်ရက်မှာတားမြစ်ထားရကနေအခုဆိုရင်မြန်မာစစ်တပ်ပိုင် Facebook လုပ်ငန်းအကောင့်တွေကိုပါဖယ်ရှားလိုက်တာဖြစ်ပါတယ်။လူခွင့်ရချိုးဖောက်မှုတွေဆက်လိုက်ကျူးလွန်နေတဲ့မြန်မာစစ်တပ်ကိုငွေကြေးထောက်ပံ့ပေးနေတာကြောင့်အဲ့ဒီလုပ်ငန်းတွေကိုအခုလိုနောက်ဆက်တွဲအရေးယူတာဖြစ်တယ်လို့ Facebook ကကြေညာပါတယ်။အခုလိုအရေးယူဖို့အတွက်လည်းနိုင်ငံတကာအတိုင်းဝိုင်းနဲ့အရက်ပဲလူမှုအဖွဲ့တွေရဲ့မှတ်တမ်းအထောက်အထားတွေကိုအခြေခံကိုးကားခဲ့တယ်လို့ Meta Company တာဝန်ရှိသူတူက Writers တင်ဌာနကိုပြောပါတယ်။လူခွင့်ရချိုးဖောက်မှုတွေကိုလေ့လာဆောင်ကြည့်နေတဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်အလက်ရှာဖွေရေး Mission IIIM ရဲ့2019ခုနှစ်အစီအခံစာ Justice for Myanmar အဖွဲ့နဲ့အတူ Burma Campaign UK အဖွဲ့ရဲ့သူတည်တနာတွေ့ရှိချက်တွေအပြင်အရက်ဖွဲ့အဖွဲ့တွေနဲ့ဆွေးနွေးခဲ့တဲ့အပေါ်မှာလည်းအခြေခံပြီးတော့ဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်း Meta Company ကပြောပါတယ်။အဲဒီလုပ်ငန်းတွေကဖွင့်ထားတဲ့ Facebook အကောင့်နဲ့စာမျက်နှာပေါင်း100ကျော်လို့ကိုဖြုတ်ချခဲ့ပြီလို့လည်း Meta Company ကပြောပါတယ်
။ Ranger တွေပေါ်ကြမ်းဖက်တဲ့အထိမုံတရားတွေပြန်ပွားစေတဲ့ရေးသားဖော်ပြမှုတွေသတင်းမှားတွေကို Facebook လူမှုကုမ္ပဏီကထိထိရောက်ရောက်ရေးယူမကင်တွဲခဲ့ဘူးဆိုတဲ့စွပ်စွဲချက်နဲ့ Facebook ကုမ္ပဏီကို Ranger ဒုက္ခသည်တွေကအမေရိကန်ပြည်သူ့မှာတရားစွဲလိုက်ပါတယ်။ဒီခိုင်ပြည်မြောက်ပိုင်း2019ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခတွေအတွင်းသတင်းမှားဖော်ပြမှုတွေကို Facebook ကုမ္ပဏီကဖယ်ရှားဖို့ပြက်ကွက်ခဲ့တဲ့အတွက်လူနည်းစုရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုဖြစ်ပေါ်စေခဲ့တယ်လို့တရားစွဲဆိုထားတဲ့ရိုဟင်ဂျာအဖွဲ့ကပြောပါတယ်။အမေရိကန်ပြည်အောင်စုရဲ့အင်တာနက်ဥပဒေအရ Facebook ပေါ်မှာရေးသားဖော်ပြချက်တွေနဲ့ပတ်သက်လို့ Facebook ကတာဝန်ယူစရာမလိုပါဘူး။မြန်မာနိုင်ငံမှာ2019ခုနှစ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းမုံတရားတွေသတင်းမှားတွေကိုတားဆီးကာကွယ်ဖို့အကြံကြားခဲ့တယ်ဆိုတာ Facebook ကုမ္ပဏီကိုယ်တိုင်ကအတိအမှတ်ပြုပြောထားပါတယ်။အဲဒီချိန်ကသူတို့ကုမ္ပဏီပိုင် Facebook Instagram လူမှုစာရွက်နာတွေပေါ်မှာဒီလိုရေးသားဖော်ပြမှုတွေကိုစီစစ်ဖယ်ရှားခဲ့တယ်လို့ဖေဖော်ဝါရီ1ရက်စာအနာသိပြီးနောက်ပိုင်းစစ်တပ်ရဲ့စာရွက်နာတွေကိုဖယ်ရှားခဲ့တယ်လို့လည်းကုမ္ပဏီကပြောဆိုထားပါတယ်။
တော်ဝန်ကနေဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တမလဦးဝင်းမြင့်တို့ကိုထောင်ဒဏ်တွေချမှတ်လိုက်တဲ့အပေါ်အလွန်ဆိုးရင်မကင်းဖြစ်မိကြောင်းကုလသမဂ္ဂလူမျိုးရေးကောင်စီကပုထုံးနေမှာကြီးညာချက်ထုတ်ပြန်ပါတယ်။တရားမဝင်ဖမ်းဆီးခံရတဲ့တော်အောင်ဆန်းစုကြည်နဲ့တမလဦးဝင်းမြင့်တို့ကိုချက်ချင်းလွှတ်ပေးဖို့ချက်ပြီးတော့တောင်းဆိုကြောင်းအလဲကျလူမျိုးရေးကောင်စီဥက္ကဋ္ဌအဗ်ဒူအာဘရီကထုတ်ပြန်လိုက်တဲ့ကြီးညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြန်လည်ဖော်ဆောင်ဖို့ဒီမိုကရေစီအဖွဲ့အစည်းတွေဆက်လက်ရှင်းတန်းခွင့်ပေးဖို့အကြံဖက်မှုတွေကိုရပ်တန့်ဖို့နဲ့မြန်မာပြည်သူပြည်သားတွေရဲ့သဘောဆန္ဒနဲ့အညီတွဲဆောင်ဆွေးနွေးရင်းနဲ့ပြန်လည်တည်မြဲရေးကိုလည်းလှုပ်ဆောင်ဖို့လူအခွင့်အရေးနဲ့ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအပြည့်အဝလေးစားအတိအမှတ်ပြုဖို့ပြည်ဥပဒေစိုးမိုးရေးရှိအောင်လုပ်ဖို့စတာတွေကိုလည်းလုံခြုံရေးကောင်စီကထပ်မံတိုက်တွန်းထားပါတယ်ဒေါ်အောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုပြစ်ခဲ့တဲ့ဒီဇင်ဘာ6ရက်နေ့ကပုံမှန်905ခခွေစုပူလုံဆောင်မှုတဘာဝဘေးအန္တရာယ်ပုံမှန်တွေနဲ့ထောင်နဲ့လင်းနစ်စီချမှတ်ခဲ့ပြီးတဲ့နောက်နှစ်နှစ်ပြန်လည်လျှော့ပေါက်ပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီပြစ်ဒဏ်ချမှတ်မှုဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးတော့စော်ကားလိုက်တာဖြစ်တယ်လို့ပြောဆိုလိုက်ပြီးဒေါ်အောင်ဆန်းစုကြည်အပါအဝင်မတရားဖန်ခံရသူအလုံးပြန်လုပေးဖို့ဒီဇင်ဘာ6ရက်နေ့ကတောင်းဆိုလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် NLD အစိုးရလက်ထက်ကဝန်ကြီးချုပ်အတော်များများကိုဖမ်းဆီးထိန်းသိမ်းပြီးတော့တအုပ်ချင်းစီကိုဆွဲချက်အမျိုးမျိုးနဲ့အမှုဒါဇင်ချီတက်တရားစွဲဆိုနေတာပါ။အဲ့ဒီထဲမှာတော့အမှုဆက်ကုထက်မနဲ့ရင်ဆိုင်နေရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုလည်းဆွဲချက်၃ခုအတွက်ထောင်နာ၄နှစ်ကြာခံစေဖို့စစ်ကောင်စီရဲ့အထူးတရားရုံးကပုံထုံးနဲ့မှအမိန့်ချမှတ်လိုက်ပါတယ်။ Alarube, Maguda and Winichok, Doctor Almonio, Gambina Winichok, Donan Kintrimi, Jacan Pina Winichok, Unipune, Maguda Winichok, Uwin Tainogo, Seltoy, Gonsi Pega, Swatch at the Chone, Townland at the Chama Tabare.
စစ်အာဏာသိမ်းမှုစက်ကြီးအကြမ်းမဖက်ဆန္ဒပြဝဲတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ဖမ်းဆီးပြစ်ခတ်ဖြိုခွဲခဲ့တဲ့လို့ရက်တွေဒီအပိုင်းရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာစစ်တပ်ဖြစ်ပွားနေပါတယ်ရန်ကုန်မန္တလေးစာလင်ကြီးဂျင်းမာပင်ကလေးရွှေဘိုစားတဲ့မြို့တွေမှာစစ်အာဏာရှင်စက်ကြီးလမ်းမော်ထွက်ဆန္ဒပြနေကြတာပါရန်ကုန်မြို့မှာညီညီကြကြဆန္ဒပြသူတွေကိုစစ်တပ်
ဆန္ဒပြမှုတွေဆက်ရှိနေပါတယ်။အာဏာသိမ်းမှုကိုလက်မခံကြောင်းပြသတဲ့အနေနဲ့ညဘက်တန်မုံ TV သဘိမ့်မှောက်တာတွေလည်းပြန်တွေ့လာရပါတယ
်။အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမအီတန့်စင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
2015အီရန်နျူကလ িয়ার သဘောတူညီချက်ပြန်ဆနိုင်မလားဆိုတဲ့နဲ့ပတ်သက်ပြီးတော့အီရန်နဲ့အမေရိကန်တို့ဒီဇင်ဘာလ9ရက်နေ့မှာအလို့သဘောဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။အီရန်အပေါ်မှာအမေရိကန်ရဲ့တန်ခတ်ပေးဆိုမှုတွေပိုတင်းကျပ်ဖို့အမေရိကန်အစိုးရကပြင်ဆင်နေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဒီဇင်ဘာလ9ရက်နေ့တုန်းကပြောသွားခဲ့ပါတယ်။2015အီရန်နျူကလ িয়ার သဘောတူညီချက်ပြန်လည်စတင်နိုင်ဖို့အနောက်နိုင်ငံတွေကမျှော်လင့်နေတာပါ။2015သဘောတူညီချက်အရဆိုရင်အီရန်ကနျူကလ িয়ার အခြေစင်မလုပ်ဖို့ဒီအတွက်အမေရိကန်ကလည်းအီရန်ပေါ်မှာချထားတဲ့နိုင်ငံတကာစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားဖို့ပဲဖြစ်ပါတယ်။ယူကရိန်းကိုရုရှားတပ်တွေကျူးကျော်ဝင်ရောက်နိုင်ခြင်းရှိနေတာကိုတုံ့ပြန်ဖို့အတွက်အမေရိကန်တပ်တွေကိုယူကရိန်းမှာချထားဖို့သူ့အနေနဲ့အမိန့်ပေးမှာမဟုတ်ဘူးဆိုပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီသင်းပတ်လည်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ယူကရိန်းကိုရုရှားတပ်တွေကျူးကျော်တာကိုအမေရိကန်တနိုင်ငံတွေကတပ်တွေလွှတ်ပြီးတော့စစ်ကြေးရင်ဆိုင်မှုအစီအစဉ်မျိုးအခုချိန်မှာမရှိတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။အမေရိကန်သမ္မတဘိုင်ဒန်ဟာရုရှားသမ္မတပူတင်နဲ့ဒီဇင်ဘာလ9ရက်နေ့မှာအွန်လိုင်းကနေ2နာရီကြာဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေဟာယူကရိန်းနယ်စပ်အနီးမှာရုရှားတပ်တွေအများအပြားချထားတဲ့အပေါ်မှာလွန်စွာစိုးရိမ်မိတဲ့အကြောင်းနဲ့တကယ်လို့ယူကရိန်းကိုရုရှားတပ်တွေကျူးကျော်မယ်ဆိုရင်အလွန်ပြင်းထန်စီးပွားရေးပိတ်ဆို့တန်းခတ်မှုတွေနဲ့တုံ့ပြန်သွားမယ်အကြောင်းဒီစီးပွားရေးအပြီးမှာသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်။အမေရိကန်တပ်တွေယူကရိန်းကိုလွှတ်ဖို့အလားအလာမရှိဘူးဆိုရင်လည်းယူကရိန်းကိုကာကွယ်ရေးအကူအညီတွေထောက်ပံ့သွားမယ်နည်းလမ်းတွေတော့ရှိသေးတယ်ပြီးတော့မိခင်သမားအင်ပြီတော့ထိတ်တန့်ရာရှိတွေနဲ့ပက်တကိုစစ်ဌာနချုပ်ရာရှိတွေကပြောသွားခဲ့ပါသည်မိခင်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီဇင်ဘာလ9ရက်နေ့ကနေ18ရက်နေ့ထိခီးစည်အတွင်းမှာဗီတင်နဲ့ဟာဝိုင်ကိုသွားမယ့်အပြင်ရှေ့တောင်အာရှနိုင်ငံတွေဖြစ်ကြတဲ့အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတို့ကိုလည်းသွားဖို့စီစဉ်ထားပါသည်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ဖို့အတွက်ပြည်ထောင်နိုင်ငံလီဗာပူးမြို့ကိုဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိသွားမှာဖြစ်ပါတယ်။ G7 အဖွဲ့ဝင်တွေအပြင်ဩစတြေးလျ၊အိန္ဒိယ၊တောင်ကိုရီးယားနဲ့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကသူတွေလည်းအဲ့ဒီအဖြစ်တက်ရောက်ကြမှာဖြစ်ပါတယ်။ဒေသဆိုင်ရာကာကွယ်ရေးကိစ္စတွေ၊ယူကရိန်းနဲ့ဆက်မရုရှားတပ်တွေတိုးလာနေတဲ့ကိစ္စ၊ဖွံ့ဖြိုးရေးကိစ္စ၊ကိုဗစ်ကာကွယ်ဆီးနဲ့ကမ္ဘာ့ကျန်းမာရေး၊အင်ဒိုပစိဖိတ်ဒေသတွေမှာဖွံ့ဖြိုးတိုးတက်မှုစတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အစီအစဉ်ထားပါတယ်။ဒီဇင်ဘာလ13ရက်နေ့ကနေ16ရက်နေ့ထိခီးစဉ်အတွင်းမှာအင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေကိုသွားရမှာလည်းဖြစ်ပါတယ်။ဒီလိုနိုင်ငံတွေတိုင်းနိုင်ငံချင်းစီကိုသွားတဲ့အခါမှာမြန်မာနိုင်ငံမှာဆိုးရွားလာတဲ့အခြေအနေအကြောင်းကိုလည်းဝန်ကြီးဘလင်ကန်ကဆွေးနွေးသွားဖို့အစီအစဉ်ထားတဲ့အကြောင်းမိခင်နိုင်ငံကြီးဝန်ကြီးဌာနကညချက်မှာဖော်ပြထားပါတယ်။ကမ္ဘောဒီးယားနိုင်ငံအနေနဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တာအပါအဝင်တရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေကြောင့်အမေရိကန်လက်နက်တင်ပို့ရောင်းချမှုကိုဒီသတင်းပတ်တွင်မှာပိတ်ပင်ကတ်တက်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံပေါ်မှာတရုတ်နိုင်ငံကစီးရဲအရာဩဇာတရားမှုနည်းနည်းရှယ်ရှယ်ဖြစ်ပေါ်နေရတွေဟာဒေသတွင်းလုံခြုံရေးကိုချင်းချောက်လာနေတဲ့အတွက်ကမ္ဘောဒီးယားကိုပြည်ပပို့ကုန်တင်သွင်းမှုကတ်တက်တဲ့နိုင်ငံတွေစီးရင်ထဲမှာအမေရိကန်ဘဏ္ဍာရေးဌာနကဒီဇင်ဘာလ10ရက်နေ့မှာအရေးယူတက်ခတ်လိုက်တာဖြစ်ပါတယ်။အခုတန်ခတ်ရည်ရည်မှုချမှတ်လိုက်တဲ့တဲမှာလက်နဲ့တင်ပို့မှုပိတ်ပင်တာအပြင်အရက်ဖက်စစ်ဖက်သုံးပစ္စည်းတွေတင်ပို့မှုစစ်သုံးပစ္စည်းတချို့နဲ့စစ်ထောက်လိုင်းရင်သုံးပစ္စည်းတွေတင်ပို့ရောင်းချမှုပိတ်ပင်ကတ်တက်တာတွေလည်းပါဝင်ပါတယ်။ ဆချောင်းနေကြတာဝန်ယူခဲ့တဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနေရာကိုအစားထိုးတဲ့ဝန်ကြီးချုပ်အဖြစ်အိုလက်ရှရန်စ်ကိုဂျာမနီလွှတ်တော်ကတင်မြှောက်ခဲ့ပါသည်။အိုလက်ရှရန်စ်ကိုဝန်ကြီးချုပ်အဖြစ်ဂျာမနီသမ္မတကခန့်ထားလိုက်ပြီးတော့ဒီဇင်ဘာလ၈ရက်နေ့နေ့လယ်ပိုင်းမှာအောက်လွှတ်တော်ဥက္ကဋ္ဌရှိမှာကျန်းသစ်စာချင်းစုခဲ့ပါသည်။ဂျာမနီကိုပုံမှန်ခင့်မီတိုးတက်အ ကပီးအနေရပို့ဆိုးလာနိုင်တဲ့အနေရကိုသတိထားကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ဝဝကျူကေကဒီနေ့မှနောက်ပိုင်းမှာထပ်ပြီးတော့သတိပေးခဲ့ပါသည်။ရောဂါပိုးတင်တဲ့ပတ်သက်လို့မသိရတဲ့အများကြီးရှိနေပေမဲ့အကာအကွယ်မဲ့အခြေအနေမျိုးမဟုတ်တဲ့အကြောင်းနဲ့နိုင်ငံတိုင်းမှာကာကွယ်ဆေးထိုးတဲ့အခြေအနေကိုတွန်းပြပြီးတော့ဆောင်ရွက်ကြဖို့ဒီသတင်းပတ်တဲ့စုစွမ်းနိုင်ငံဂျနီဗာမြို့ ထပ်တွေ့ရတဲ့အင်ဂျင်နိုင်ငံထိုင်းနိုင်ငံမှာအိုမီကရွန်ပိုးသစ်96ခန့်ရတူကိုပထမဆုံးအကြိမ်ဖြစ်တွေ့တဲ့အကြောင်းထိုင်းအကြမ်းမာရေးအရာရှိကဒီသတင်းပတ်ထဲမှာကြေညာခဲ့ပါတယ်။မြန်မာရဲ့အင်ဂျင်အိန္ဒိယနိုင်ငံမှာလည်းအိုမီကရွန်ပိုးသစ်96အရောင်း20မိနစ်တိကျတဲ့အကြောင်းကြေညာခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာအိုမီကရွန်ပိုးသစ်96ငါးရောင်း20မိနစ်တိကျတဲ့အကြောင်းကြေညာခဲ့ပါ ဒေါက်တာဖေဖေကူတီကပြောပါသည်အင်ဒိုနီးရှားနိုင်ငံလူဦးရေထူထပ်တဲ့ဂျာဗာကျွန်းကဆယ်မယ်ရီမီးတောင်ဒီသင်းဘက်ထဲမှာအခြေခြေပောက်ကွဲခဲ့တဲ့အတွက်မီးတောင်တဝိုက်မှာပြားရင်းနဲ့ဖုံးလွှမ်းပြီးတော့ချော်ရီပူတွေစီးကျခဲ့ပါတယ်။ဆယ်မယ်ရီမီးတောင်ဟာပြီးခဲ့တဲ့သတင်းပတ်စနေနေ့ဒီဇင်ဘာ4ရက်နေ့ကတည်းကစတင်ပောက်ခရာဖြစ်ပြီးတော့ဂျင်းသင်းဘက်နောက်ပိုင်းအထိလူ43ဦးထက်မနည်းသေဆုံးခဲ့ပြီးတော့ထောင်ထဲချရသူတွေဥယျာဉ်စုခွာထွက်ပြေးကြပါတယ်။မီးတောင်ပောက်ကွဲမှုကြောင့်လူနေအိမ်တသိန်းခန့်မနည်းပျက်စီးရပြီးတော့မိသားစု 6,000 လောက်တိမ်းရှောင်နေရတယ်လို့သဘောဘင်းနယ်ဆိုင်ရာအေဂျင်စီရဲ့ချက်လက်တွေမှာပေါ်ပြထားပါတယ်။အပျက်စီးတွေနဲ့ထူထဲတဲ့ချော်ရီနွန်တွေကြောင့်ကေဆေးလုပ်ငန်းတွေအဟန္တာဖြစ်ခဲ့ရတယ်လို့တချို့နေရာတွေမှာလည်းကေဆေးအဖွဲတွေကိုဘေးလွတ်ရာကိုဖယ်ရှားခိုင်းခဲ့ရပါတယ်။ဆမေရူမီးတောင်ဟာအင်ဒိုနီးရှားနိုင်ငံထဲမှာရှိတဲ့မီးတောင်ရှင်အခုတရာကျော်တဲ့ကတစ်ခုဖြစ်ပြီးတော့မြေလွှာအရွေ့များတဲ့နေရာမှာရှိနေရလဲဖြစ်ပါရဲ့ရှင
်။သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံနဲ့နယ်စပ်ဒေသမှာဆင်အားသူဖြစ်ရာကတင်းမာမှုတွေဖြစ်ပေါ်လာနေတာကိုဖြေလျှော့ပေးဖို့အတွက်အမေရိကန်ကရုရှားနိုင်ငံကိုတောင်းဆိုလိုက်ပြီးတန်တမာရေးရာဖြေရှင်းမှုပြက်ကွက်ခဲ့မယ်ဆိုရင်တော့အမေရိကန်နဲ့မဟာမိတ်တွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့စနေနေ့မှာပဲသတိပေးလိုက်ပါတယ်။ရုရှားအနေနဲ့လက်ရှိသွားနေတဲ့လမ်းကြောင်းကိုပြောင်းလဲဖို့အချိန်ရှိသေးတယ်လို့လည်းကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပရာဗြိတိန်နိုင်ငံလစ်ပါဘူးမြို့မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအရာရှိတူကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ရဲ့ထိပ်တန်းတန်တပံတွေဗြိတိန်နိုင်ငံလစ်ပါဘူးမြို့မှာစနေနေ့ကတွေ့ဆုံခဲ့ကြပြီးတော့ယူကရိန်းနိုင်ငံအပေါ်ရုရှားကရန်လုလာမယ်ဆိုလို့ရှိရင်တညီတညွတ်တဲ့တုံ့ပြန်မဲ့သဘောထားတွေကိုပြောဆိုခဲ့ပါတယ်။ရုရှားရဲ့မယိုးမသားလုပ်ရတဲ့အပြင်တရုတ်အီရန်စတဲ့နိုင်ငံတွေနဲ့ပတ်သက်လို့ဘုံရည်တည်ချက်တွေထွက်ပေါ်လာနိုင်ရေးအိရှင်ပြည်ထိုင်နိုင်ငံကစ조사နေတယ်လို့ပဲဥရောပ EU ကလည်းအလားတူသဘောထားမျိုးရှိတဲ့အကြောင်းကိုပြောဆိုခဲ့ပါတယ်ခင်ဗျာအမေရိကန်နောက်တောင်ဘက်ပြည်နယ်တချို့မှာရာသီအချိန်မဟုတ်ဘဲနဲ့42မောင်းနေဇက်တိုက်တိုက်ခတ်ခဲ့တဲ့အတွက်လူပေါင်းဒါဇင်ချီသေဆုံးခဲ့ပါတယ်အာကင်ဆော့အီလီနွိုက်ကန်တက္ကီမစ်ဇူရီနဲ့တန်နက်စီပြည်နယ်မှာအနည်းစတဲ့ပြည်နယ်၅ခုမှာအနည်းဆုံး42မောင်းတိုက်ခတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကကိုခင်မောင်စုံမင်းဖြစ်ပါတယ်အင်ဂျင်နီယာကြီးကတော့ဂျင်မီကွတ်နဲ့ဇူဘဲလ် LTF တို့ဖြစ်ပါတယ်ရှင်ဗီယိုရီမြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းတိုမီတာ1925 30တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေဗီယိုရီကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်ခင်ထိုက်ပ
This program has come to you from the Voice of America, Washington.